Fue Navidad. Hello,
Navidad.
Ah, sabi, todavía igual.
Ya pada malam ja.
Mengapa mereka macam ni? Mereka yang di dalam sebiji orang Washington DC kan ini, nampak nasi lekuk ni jual lagi nasi ni. Mereka yang di dalam sebiji orang Washington DC kan ini, nampak nasi lekuk ni
jual
lagi nasi ni. Mereka yang di dalam sebiji orang Washington DC
kan ini, nampak nasi lekuk ni jual lagi nasi ni. Mereka yang di dalam sebiji orang Washington DC kan ini, nampak nasi lekuk ni jual lagi nasi ni. Mereka yang di dalam sebiji orang Washington DC kan ini, nampak nasi lekuk ni jual lagi nasi ni. Mereka yang तमना भाईरा ये सोम प्याचे को ले जा जाओ प्रोटेन अपावे महामई नंगे गांव सो अम्या प्या का प्यो पारे सातें चाऊने अपावे इशा पे साऊ ने को मटा के बो शंगों शी प्रिशा तयोंगा डांग सो पारे
ऐ लो ठेले आउ दरे ने बिन नटाऊ नस्से ली गुने मा तमना बाई टे मचाइन ओबू सोडे चिन्याचे बो दोंडा चे इंटरव्यू गुले ची Apabila sesi malu demokrasi Sunika, kebanyakan media mingguan ISP membayar mingguan jemaah Sunia membayar lima belas ane tujuh sampai dua ribu sahaja. Apabila engkau dah itu deset dua ribu sih malah, kujin semua dikirim ne tiga ribu dua ribu dokim yudaga biar biar bahme.
Lama ni tahun ni sekali, tamu rajui kau pernah tapi lo rajui kanan mama hubu lo, tamu rajui pernah, tening rene macam ni alai pare. ตัวเองเจนเนี่ยแต่ตอนมาตั้มราดาวงกูไปอายุสายปีรอปีเมียเอาพี่จีตัวไหนหมดเลยตัวเองปาร์ตี้เนี่ยแต่งที่จูซี่บ้าก็เสียชูปีจูเก้าเป็นมาสมัครใจหมดส่งพี่เลยอะไรพี่เดียวจังตั้มราจูไปเรื่องก็เจนยาจะทบยังเปลี่ยวสวาเลยตัวเองส่งพี่เช่นนี้ไปตลอดแต่งที่กูดีเดินไปน้องไปมาเดี๋ยวจะเปลี่ยวไปไม่รู้เลยตั้มราจูไปเรื่องก็เปลี่ยวไปเลยตัวเองแต่งยังเนี่ยจำไม่เช่นเนี่ย ตำราจุ๊บไปเรื่องก็เช่นเช่นเลยกางสังเดชุนนั่นตัวมาเดชุ่ยน่าชัดใจตรงใจทั้งหลายแบบยับยั้งด้วยมาเป็นตำราไปเรื่องส่งพี่เลยได้พี่ไปเลยจำพวกเราจะไปเรื่องตำราลองพี่เนี่ยตัวเนี่ยมาดูตำราแคมล่าเฮริสก็สาธุเลยตำราไปเรื่องก็เท่ากันพี่สุขเก็บไปเลยจำแคมล่าเฮริสก็เลยเล็กแค่ไม่พี่จังพี่ไปเลยตัวเนี่ยตำราพี่ดาวน์ยูเกอร์เลยเช่นเช่นเมริกันพี่ร้องสู้เอซีบอยกับว่ามาใครมาจังสุราก้าวหน้าเรื่องสุรา ตำราไบเรงก์อ่ะใครมาคู่กันเปลี่ยวสูเก็บไปเลยแล้วเมื่อโนเวมาตำราจุ๊บเข้าไปมาเว้นใจเดิมมาหอบผู้ลูกเปลี่ยวใจเลยเด็ดตำราจุ๊บไปเรียนส่งพี่เช็คกูลีซ่าจังประเดี๋ยวพาวเวมหาไม่นั่งกันกางส่งอเมียพี่ก็เปลี่ยวไปเลยประเดี๋ยววันนี้เจ้าคีย์อัสตามาก็ตัวฮะตำราไบเรงก์ส่งพี่เช็คกูลีซ่าจังตัวเองเจนเลยเด็ดตำราแต่เดิมมาอดูเล็ดเดือบีลูกสาวเมลูฉันนี่นี่มาเป็นจริงจริงทุกอย่างเปลี่ยวสูไปเลย Spain Winnie Joe, Pedro, Chances Gale, Tamara Biden, Yay and Bigonteca, Shishi, Sompia Chetra, Lisa, Nyanu Jane, Tamara Biden, Letama, Suare, Kayoga, Naupai, Jonaya, American Seaway, Pedana, Pilian, Usang Game, Opin, Ukraine Dre, Gunyama, Sampia, Pier, Sanya P, Democracy, Lamugo, Gagwere, Jesu, Dingyang, Piobari, Ireland Winnie Joe, Simon Harrison, Norway Winnie Joe, Jonas Hagan. Check them out, Nangan Winjijo, Peter Fella, Pulan Winjijo, Donald Tuxton, and now Mohammed Nangan Gons on the Gale, the Mara Biden Sompia Chaku, Chiju Gajabare. The Mara Hound, Donald Trump Sigani, Longjo E, Bobby, Chata Bibu, Down Su Chetuku, Akaga, Ninsu, Gerelu, American Simeon Longjo E, Tanaga, Bioja Labari. Dabime, Longer at the Baga, Lojamu, Picare, Mesa, Siuni Kima, Longjo E, Bocha Bibu, Down Su Gerela. The Surab, no, but down so get a new machine, Ulu, or Piobare. အစင်းမြင့်လုံခြုံရေးဌာနဟာလက်ရှိနဲ့အရင်သမရဟောင်းတွေသူတို့ရဲ့မိသားစုတွေနဲ့အစိုးရထိတ်နှက်အရာရှိတွေရဲ့လုံခြုံရေးကိုတာဝန်ယူရတာဖြစ်ပါတယ်။သမရထရန့်အများပြည်သူမြင်ကွင်းတဲသွာလာစီးရုံတဲ့အခါမှာလုံခြုံရေးတိုးမြှင့်ပေးဖို့အတွက်ထရန့်ဘက်ကတောင်းဆိုခဲ့ပေမဲ့မပေးခဲ့ဘူးဆိုတဲ့သတင်းတွေကိုလည်းအစင်းမြင့်လုံခြုံရေးဌာနကအရင်တုန်းကမျက်စိုခဲ့ပါတယ်။အစင်းမြင့်လုံခြုံရေးဌာနညွှန်ကြားမှုကမ်ဘလီထရီတောအနာယူရင်ယူမယူရင်ဖြုတ်လို့သမရဟောင်းထရမ့်အပေါ်မှာလုံခြုံမှုဖြစ်ရနောက်ပိုင်း Republican Party တာဝန်ရှိသူတွေနဲ့အောက်လွှတ်တော်ဥက္ကဋ္ဌ Mac Johnson တို့ကတောင်းဆိုခဲ့ကြတာဖြစ်ပြီးအစင်းမြင့်လုံခြုံရေးဌာနကပြောဆိုချက်ကိုပြင်ပြီးပြောလာတာဖြစ်ပါတယ်။ဒါပေမဲ့ညွှန်ကြားမှုထရီတောကတော့နားဖို့အတွက်အစီအစဉ်မရှိဘူးလို့ပြောခဲ့ပြီးဒီနှစ်တနင်္လာနေ့လွှတ်တော်မှာဇူလိုင်3ရက်အဖြစ်ရနဲ့ပတ်သက်လို့အစစ်ခံမှာလည်းဖြစ်ပါတယ
်။ VOA မြန်မာပိုင်းရဲ့မနက်ခင်းအစီအစဉ်တွေကို24နာရီလွှင့်ထုတ်ပေးနေတဲ့လူလူမိတ်ဆွေရုပ်တံလိုင်းကနေပြီးတော့ဖမ်းယူကြည့်ရှုနိုင်ပါတယ်။လူလူမိတ်ဆွေရုပ်တံလိုင်းကို Utelsat 70B Asia Bean Juru ဓမ္မဟုတ် Thaicom 6 Juru channel 123တို့ကနေပြီးဖမ်းယူကြည့်ရှုနိုင်ပါတယ်။ဒါ့အပြင် View မြန်မာပိုင်း Facebook နဲ့ YouTube Seminar တွေကနေပြီးတော့လည်းတိုက်ရိုက်ထုတ်လည်ပေးနေပါတယ်ခင
်ဗျ။ View American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ဒီကြောင်းကနေတိုက်ခိုက်ဖို့မလုပ်ဖဲနဲ့အရက်သားတွေဘေးကင်းလုံခြုံမှုရှိအောင်ဆောင်ရွက်ပေးဖို့စာသင်ကျောင်းတွေအပဝင်အရက်ဖက်အခြေခံအဆောက်အုံတွေကိုအကာအကွယ်ပေးဖို့အတွက်အထူးသဖြင့်မြန်မာစစ်တပ်အပအဝင်ပဋိပက္ခအတွင်းမှာပါဝင်နေတဲ့အဖွဲ့အားလုံးကိုရန်ကုန်မှာရှိတဲ့ဗြိတိန်တန်ရုံးကထပ်ပြီးတော့တောင်းဆိုလိုက်ပါတယ်။မြန်မာနိုင်ငံမှာကျောင်းတွေအဖျက်စီးခံနေကြရတာဖြစ်ပြီးအရက်သားတွေစိုးရင်ရလောက်အောင်ထိခိုက်မှုရှိနေပြီးတော့ပညာရေးအခွင့်အလမ်းတွေလည်းဆုံးရှုံးနေတာတွေ့ရတယ်လို့ဗြိတိန်တန်ရုံးဆက်သွယ်ရေးဆိုင်ရာတာဝန်ခံ Miss Lisa Gill ကတင်းနှင်းတွေနေမှာကြေညာချက်ထုတ်ပြန်ပြောဆိုတာပါ။ကျောင်းတွေဟာလုံခြုံစိတ်ချရပြီးအခွင့်အလမ်းအတွက်လမ်းဖွင့်ပေးရမယ့်နေရာတစ်ခုဖြစ်တာကြောင့်ပရိပက္ခတွေအတွင်းဖြည့်ဆည်းရာကိုရှောင်ကျဉ်ဖို့လဲ Miss Lisa Gill ကပြောပါတယ်။မြန်မာရေးနဲ့မြန်မာပညာရေးဆိုင်ရာစောင့်ကြည့်လေ့လာနေတဲ့မြန်မာ Witness အဖွဲ့ရဲ့ဇူလိုင်လ20ရက်နေ့ကထုတ်ပြန်ခဲ့တဲ့အစီရင်ခံစာထဲမှာ2021 February 6ရက်အာဏာသိမ်းခဲ့ပြီးတဲ့နောက်ပိုင်းမြန်မာနိုင်ငံကစာသင်ကျောင်းတွေနဲ့ပတ်သက်တဲ့အကြမ်းဖက်မှုဖြစ်ရ184ခုရှိတယ်လို့ဖော်ပြထားပါတယ်။တောင်တရုတ်ပင်လယ်ပြင်မှာထိတ်တိုက်ရင်ဆိုင်နေရတဲ့တရုတ်နဲ့သဘောတူညီချက်ရပြီလို့ဖိလစ်ပိုင်အစိုးရကတနင်္လာနေ့မှာပြောပါတယ်။ဖိလစ်ပိုင်နိုင်ငံမနီလာမြို့မှာဖိလစ်ပိုင်ရဲ့တရုတ်တန်တမန်တွေအကြော်ပေါင်းများစွာဆွေးနွေးခဲ့ကြပြီးတဲ့နောက်သဘောတူညီချက်ရခဲ့တာဖြစ်ပါတယ်။ဒုတိယသောမတ်ရှိုးရေးတိန်တောင်ကုန်းပိုင်းကိုဖိလစ်ပိုင်ကပိုးပြီးပိုင်ဆိုင်တယ်လို့ကြေညာတယ်လို့တရုတ်ကလည်းအလားတူကြေညာထားတာဖြစ်ပါတယ်။နှစ်နိုင်ငံစလုံးရဲ့ပိုင်ဆိုင်မှုကြေညာချက်ကိုမထီပါပဲအဲ့ဒီရေရင်တောင်ကုန်းပိုင်းမှာအစီအစဉ်တရချမှတ်ဖို့အတွက်ဆွေးနွေးကြတာပါ။တောင်တရုတ်ပင်လယ်ပြင်ထဲကပဋိပက္ခရော့ကြအောင်လုပ်ဖို့လိုတယ်လို့တစ်ဖက်စလုံးကဆက်အတိမတ်ပြုခဲ့ကြတာဖြစ်ပြီးတစ်ဖက်ဆွေးနွေးတိုင်ပင်စီမံခန့်ခွဲပြီးတော့သဘောတူညီချက်ကတောင်တရုတ်ပင်လယ်ပြင်မှာနှစ်နိုင်ငံလုံးရက်တီချက်မထီပါဖို့ဆွေးနွေးပြောဆိုသဘောတူတယ်လို့ဖိလစ်ပိုင်နိုင်ငံရဲ့ဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ပါတယ်။အသေးစိတ်ကိုမပြောသလိုသဘောတူညီချက်အစားသားကိုလည်းနှစ်ဖက်စလုံးကမထုတ်ပြန်ကြပါဘူး။တောင်တရုတ်ပင်လယ်ထဲကရေနယ်နိမိတ်၊ကုန်းနယ်နိမိတ်နဲ့ပတ်သက်လို့တရုတ်ဟာဗီယက်နမ်၊မလေးရှား၊ဘရူနိုင်း၊တိုင်ဝမ်နိုင်ငံတွေနဲ့လည်းအငင်းပွားနေတာဖြစ်ပါတယ်။ရီမင်ကဟူသီသဘုံတွေထိန်းချုပ်ထားတဲ့ဟိုဒဲဒါစိတ်ကမ်းမှာရှိတဲ့စီးရီးပြတ်မှတ်တွေကိုအစ္စရေးကလက်စားချေတဲ့အနေနဲ့စနေနေ့ကတိုက်ခိုက်တာကြောင့်အီရန်ကရှုတ်ချလိုက်ပါတယ်။အစ္စရေးရဲ့တိုက်ခိုက်မှုကြောင့်တေဆွန်အစု6ဦးရှိပြီးဒါဇင်နဲ့ချီဒဏ်ရာရခဲ့တာဖြစ်ပါတယ်။အီရန်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရနေဆာကန်နနီကဒီတိုက်ခိုက်မှုကိုကြည့်ရင်အစ္စရေးရဲ့ရန်လိုတဲ့အပြုအမူတွေကိုဖော်ပြနေတယ်လို့ပြောပါတယ်။ဟူသီသဘုံတွေကတောက်ချောင်းထဲမှာအစ္စရေးရဲ့တဲလ်အဖစ်မြို့လယ်ကောင်ကိုဒရုန်းနဲ့တိုက်ခိုက်တဲ့အတွက်တဦးတေဆွန်ခဲ့ရတဲ့နောက်မှာတုံ့ပြန်တဲ့အနေနဲ့အစ္စရေးစစ်လေယာဉ်တွေဟာစနေနေ့ကဟိုဒဲဒါစိတ်ကမ်းမှာတိုက်ခိုက်ခဲ့တာလည်းဖြစ်ပါတယ်။ဂါဇာကမ်းမြောင်ဒေသမှာအမေရိကန်ပောင်းဝင်အစ္စရေးကိုထောက်ခံသူတွေကအန္တရာယ်ကြီးတဲ့ရာဇဝတ်မှုတွေကျူးလွန်နေတယ်လို့ရီမင်ကိုလည်းတိုက်ခိုက်နေတယ်လို့ပြောခွင့်ရကန်နန်းနီကပြောခဲ့တာပါ။မနေ့ကအောက်တိုဘာမှာဟားမတ်စ်တွေကအစ္စရေးကိုဝင်ရောက်တိုက်ခိုက်ခဲ့တဲ့အတွက်လူပေါင်း1200သေဆုံးပြီး250ကျော်ဒဇာကန်ဖြစ်အဖမ်းခံရတဲ့နောက်အစ္စရေးကလက်တုပ်မြန်တိုက်ခိုက်တဲ့ဂါဇာစစ်ပွဲစတင်ခဲ့တာလည်းဖြစ်ပါတယ်။
သမရဂျိုးဘိုင်ဒန်ကလာမယ့်နိုဝင်ဘာတမရရွေးကောက်ပွဲမှာသူပါဝင်ရှင်ပြိုင်တော့မှာမဟုတ်ဘူးလို့ဇူလိုင်21ရက်တင်းလူတွေမှာပြောကြားလိုက်ပါတယ်ဒီသတင်းဟာတကမ္ဘာလုံးကစောင့်စားစိတ်ဝင်စားနေကြတဲ့သတင်းဖြစ်ပြီးသူ့နေရာမှာဝင်ပြိုင်ဖို့ဒုတိယသမရကမ်လာဟဲရစ်ကိုထောက်ခံရွေးချယ်လိုက်တာကလည်းမျှော်လင့်ထားကြတဲ့အချက်ဖြစ်ပါတယ်အခုလာမယ့်ရွေးကောက်ပွဲမှာဒုတိယသမရဟဲရစ်တာဝင်ပြီးပြိုင်ရင်အခြေအနေဘလို့ပြောင်းလဲတွေဖြစ်လာနိုင်ပါသလဲအမေရိကန်နိုင်ငံရေးစောင့်ကြည့်လေ့လာသူဒေါက်တာတင့်ဆွေကိုဒေါက်တာမျိုးသက်ကဆက်သွယ်မေးမြန်းထားပါတယ
်အခုသမ္မတထရန့်ကိုဒီ2024မှာ Republican Party ကသူ့ကိုသမ္မတလောင်းနေနဲ့ဝင်ရှင်ပြိုင်ဖို့ရွေးပြီးပါပြီဆရာဆိုတော့အခု Democratic Party ကနေပြီးတော့သမ္မတလောင်းအနေနဲ့ဘသူ့ကိုရွေးမလဲဆိုတာအခုတတိမငြိမ်မရဖြစ်နေဘာဖြစ်လို့လဲဆိုတော့လက်ရှိသမ္မတကချမ်းမာရေးအစပေါ့နော်လူတွေကတိတ်ပြီးတော့အားမရဘူးဖြစ်နေအခုချိန်မျိုးမှာသမ္မတ Biden ကနေပြီးတော့ဒီကနေ့တင်းငွေလွင်နေပေါ့နော်ဇူလိုင်လ27ရက်နေ့မှာသူကကြေညာပါတယ်ဆရာသူပေါ့နော်ရွေးကောက်ပွဲကိုမဝင်တော့ဘူးလို့ကြေညာပါတယ်ဒါနဲ့ပတ်သက်ပြီးတော့ဆရာဒေါက်တာတင့်ဆွေနည်းနည်းပြောပြပေးပါဆရာဆရာအမြင်ဘယ်လိုရှိပါလဲဆရာ
ဟုတ်ကဲ့ဒီသတင်းကိုအမေရိကန်ပြောင်စုဒါမကတကဘာလုံးကစောင့်နေတဲ့သတင်းဖြစ်ပါတယ်သမ္မတဘိုင်ဒန်ကိုဒီမိုကရက်တစ်သမ္မတလောင်းအဖြစ်ကသူကိုယ်တိုင်ကနှုတ်ထွက်ပေးဖို့ဆိုတဲ့ဖိအားတွေကလည်းသူကွန်ဂရက်နဲ့အဲသူ့ရဲ့စိတ်နှိတာတွေကရောသူ့ပါတီတွင်ကရပါဖိအားတွေတယောက်ပြီးတယောက်ပေးနေတယ်ထောက်ခံမှုကလည်းအဲချစ်ဆက်ရှိနေတယ်အဲ့ဒီအချိန်မှာသမ္မတဘိုင်ဒင်ဘာလုပ်မလဲဆိုတဲ့သတင်းကိုစောင့်နေတဲ့အချိန်မှာအခုမိနစ်ပိုင်းအတွက်မှာသမ္မတဘိုင်ဒင်ကတရားဝင်သူရုပ်ောက်ပွဲကိုမဝင်တော့ဘူးသူ့အစားကမ်လာဟဲရစ်ကိုသူထောက်ခံပါတယ်ဆိုတဲ့သတင်းထွက်လာခြင်းဟာတကဘာလုံးကလည်းစိတ်ဝင်စားပြီးအံ့ဩစရာကောင်းတဲ့တရင်တခုဖြစ်တယ်လို့ပနာမကျွန်တော်အဲ့လိုမြင်ပါတယ်ခင်ဗျာဟုတ်ကဲ့ခင်ဗျာ
ဟုတ်ကဲ့ပါဆရာကျတော့အခုသမရဘိုင်ဒန်ကဒုသမရကမ်လာဟဲရစ်ကိုသူကနေပြီးတော့ထောက်ခံ endorse လုပ်ပါတယ်ဆရာဆိုတော့ဒီဆုံးဖြတ်ချက်နဲ့ပတ်သက်ပြီးတော့ဆရာဘယ်လိုမြင်ပါလဲဆရာ
ဟုတ်ကဲ့အဲဒီသတင်းမထွက်ခင်ဒီတကယ်လို့သာသမရဘိုင်ဒန်ကအယွေမခံဘူးမခံတော့ဘူးဆိုရင်ဘသူဖြစ်တဲ့လဲဆိုတော့ဟိုစူးစမ်းမှုဟိုမှန်းဆမှုတွေရှိပါတယ်အဲ့ဒီထဲမှာကမလာဟဲရစ်နာမည်ကနံပါတ်1ဖြစ်ပါတယ်နံပါတ်2တို့3တို့ဆိုတာမရေရာဘူးပေါ့နော်ဟိုအရင်သမ္မတအိုဘားမားရဲ့ဇနီးမရှိအိုဘားမားနာမည်လည်းထွက်တယ်စသဖြင့်ပေါ့နော်သို့သော်လည်းပဲဟိုကမလာဟဲရစ်နာမည်ကထိတ်ဆုံးကဖြစ်တော့အာဩစရာတော့ဟိုသိမကောင်းဘူးကမလာဟဲရစ်ကိုဘိုင်ဒန်ကထောက်ခံမှုပေးခြင်းဟာလေကမလာဟဲရစ်အတွက်အင်တာမတ်ကြီးမားတဲ့ဟလာသူဟူထောက်ခံမှုကြီးတခုရတဲ့အတွက်သူအခုမိနစ်ပိုင်းတော့မှစရတော့မယ်သမ္မတလောင်းကမ်ပိန်းအတွက်ဒါတွန်းအားကြီးတရဖြစ်တယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျဟုတ်ကဲ့ခင်
ဗျသမ္မတဘိုင်ဒန်ကသူကပြောပါတယ်အခုလာမယ့်နိုဗ ెంబర్ 5ရက်နေ့ရွေးကောက်ပွဲမှာဆိုလို့ရှင်ဟိုသမ္မတဟောင်းထရန့်ကိုနိုင်နှောင်ပြိနှိုင်တဲ့သူကသူပဲရှိတယ်လို့သူကပြောထားပါတယ်ဆရာကမ်လာဟဲရစ်ဆာထရန့်ကိုနိုင်နိုင်ပါမလားဆရာ
ဟုတ်ကဲ့ဒီသတင်းကလည်းအမတန်မှစိတ်ဝင်စရာကောင်းပြီးအမတန်မှဟိုမှန်ဆချက်ဒီပေးကြတဲ့တဲ့ဖြစ်ပါတယ်ဘိုင်ဒန်ကတော့အဲ့လိုပြောတယ်တစ်ချိန်တည်းမှာဘုဘက်က Republican သမ္မတလောင်း Trump ကတော့ဟဲရစ်က Biden နဲ့တောင်မှဟိုနိုင်ဖို့လွယ်ပါသေးတယ်ကွာဆိုတဲ့သဘောမျိုးပြောခြင်းအပြင် Republican campaign ဟာ Kamala Harris ကို short တွက်မဲ့အနေထားတရားဖြစ်တယ်အဲ့လို short တွက်ရင်တော့ဒါ Democrat သမ္မတလောင်းတွေအားသာချက်တခုဖြစ်ပါတယ်ဖြစ်လာနိုင်တယ်ပေါ့လေသို့တော်လည်းပဲနှစ်ဖက်ပြိုင်ဆိုင်မှုသမ္မတလောင်းအစ်စ်နှစ်ယောက်ပြိုင်ဆိုင်မှုကအခုမှစကြတော့မှဖြစ်တဲ့အတွက်ဘာလာမလဲကျွန်တော်တို့ပြောလို့မရဘူးနှစ်ဖက်လုံးကတော့သူတို့ရှင်ပြိုင်တဲ့တစ်ဖက်ပါတီသမ္မတလောင်းကိုအပြိုင်အဆိုင်ပေါ်လေနှိမ်ပြီးတော့ချိုးပြီးတော့အပြစ်တွေထောက်ပြပြီးတော့အားနည်းချက်တွေဖော်ပြပြီးတော့စကြတော့မှဖြစ်ပါတယ်အဲ့တော့ဟိုအလားအလာကတော့ကျွန်တော်မြင်ပါတယ်ဘိုင်ဒန်တဲ့ဟဲရစ်ကအခုအသက်တက်လာတဲ့တယောက်လို့အသက်နဲ့အသက်အမှန်နဲ့ရှင်ပြိုင်ကြိုးစားမယ်ဆိုရင်ဘိုင်ဒန်နဲ့တောင်မှအဲဒီမိုကရက်ဘက်ကအလားလားကောင်းလိမ့်မလားလို့လည်းဟိုမျှော်မှန်းရပါတယ်ခင်ဗျာဟုတ်ကဲ့ခင်ဗျာ
ဆိုတော့ဒီရွေးကောက်ပွဲကတော်တော်စိတ်ဝင်စားစရာကောင်းလာပြီပေါ့နော်အခုဒုသမရဟဲရစ်ကဝင်ပြိုင်နေဆိုလို့ရှင်လူလူအနေနဲ့ပေါ့နော်အမေရိကန်ရောဒီတကဘာလုံးအနေနဲ့ရောဘယ်လိုမျိုးများမြင်မယ်လို့ရှင်ပါလဲဆရာ
ဒါလေဒီကမ္ဘာလုံးအတန်မှာစိတ်ဝင်စားစရာကောင်းတဲ့မေကွန်ဖြစ်ပါတယ်ဒေါ်နယ်ထရမ့်ရဲ့ RNC မှာတောက်လျှောက်ဖို့ဒေါ်နယ်ထရမ့်သူ့ရဲ့အဲလက်ထောက်သမ္မတလောင်းဗန့်စ်ကပြောတဲ့ဟာတွေတော့ကောင်းကောင်းကြားခဲ့ပြီ Harris ကသူတရဝင်သမ္မတလောင်းဖြစ်ကတော့ခုမှစကြမှာပေါ့လေသို့တော့ဒီ Trump နဲ့ Trump camp ကပြောတဲ့အပြောတွေပါ American ပြည်တွင်းရေးမှာလဲစိုးရိမ်မှုတွေအကြီးကျယ်ရှိကြတယ် Democracy နဲ့ American နိုင်ငံရဲ့တန်ဖိုးတွေကျဆင်းမယ်တခါအမျိုးသမီးအခွင့်အရေးတွေကျဆင်းမယ်တခါလူမျိုးသားတွေရဲ့အဖြူမဟုတ်တဲ့လူမျိုးသားတွေရဲ့အခွင့်အရေးတွေကျဆင်းမယ်ဆိုရယ်စိုးရိမ်ချက်တွေရှိတယ်နိုင်ငံတကာကလည်းနေတိုးအပါအဝင်မဟာမိတ်တွေဟာ Trump ရဲ့သူပြောတဲ့ RNC မှာပြောတဲ့အတိုင်းသာလုပ်ရင်ကမ္ဘာလုံခြုံရေးကိစ္စမှာသူတို့နဲ့မဟာမိတ်ပြုထားတဲ့ဘက်က Trump အတွက်စိုးရိမ်မှုတွေကြီးကျယ်ရှိတယ် Harris ကတော့လက်ရှိဆောင်ရွက်နေတဲ့ Biden ရဲ့နိုင်ငံခြားရေး policyဘိုင်ဒန်ရဲ့ပြည်တွင်း policy တွေနဲ့မကွာတဲ့လမ်းကြောင်းကိုသွားမှာဖြစ်တဲ့အတွက်စိုးရိမ်မှုတွေကိုစိုးရိမ်စရာမဟုတ်ပါဘူးလို့ဒါ Trump ကခြေကောင်းခြေရလိမ့်မယ်ခြေနိုင်ရင်တော့တမျိုးပေါ့နော်ဒီ Kamala Harris ကတော့ Biden ဆောင်ရွက်နေတဲ့လမ်းကြောင်းတွေနဲ့သွားမှာဖြစ်တဲ့အတွက်ပြည်သူတွေရောသူ့ရဲ့မဟာမိတ်တွေရောဟာစိုးရိမ်စရာမရှိတယ်လို့မဟာမိတ်မဟုတ်တဲ့တရုတ်လူနိုင်ငံကလည်းပဲဒီဆမ်ဆိုရင်သူတို့ပိုဆိုးရီမှာဖြစ်တယ်။အီရန်ဆိုရင်လည်းပိုဆိုးရီမှာဖြစ်တယ်။ကမလာဟဲရစ်ကဆက်လုံလို့ရှိရင်တော့ဒီမဟာမိတ်နဲ့နိုင်ငံတကာချင်းကွန်ရှာကလည်းစီရင်ဆွဲနဲ့တိတ်မကွာတဲ့အနေအထားကိုသွားမှာဖြစ်တဲ့အတွက်ဒီသမ္မတလောင်းနှစ်ဦးရဲ့လာမဲ့ message ပွဲဒီကနေသားလျင်ဟလာဘာကောင်းမလဲဘာဆိုးမလဲဖြစ်လာစရာရှိတဲ့အတွက်စိတ်ဝင်စားစရာကောင်းတဲ့ဒီသမ္မတလောင်းနှစ်ယောက်ပြိုင်ပွဲကိုစောင့်ကြည့်ဖို့လိုအပ်တယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျာဟုတ်ကဲ့ခင
်ဗျာကျေးဇူးများကြီးတင်ပါတယ်ဆရာ
ဟုတ်ကဲ့ခင်ဗျာအကောင်းပါခင်ဗျာ
တော်တော်တင်းဆွေဖြစ်ကြခဲ့တာပါလာမယ့် November မှာကျင်းပမယ် American သမ္မတရွေးကောက်ပွဲမှာသမ္မတဟောင်း Donald Trump အနိုင်ရခဲ့မယ်ဆိုရင်သူ့အနေနဲ့ Federal Bureaucracy အုပ်ချုပ်ရေးရန်တရားတစ်ခုလုံးကိုသမ္မတရဲ့ဓာတ်ရိုက်ထိရှုပ်မှုအောက်မှာထားဖို့ကြိုးပမ်းလာနိုင်ခြင်းရှိနေပါတယ်ဒီစီမံချက်ကိုရေးဆွဲတာကတော့ Donald Trump အစိုးရဒုတိယကြိမ်ဖြစ်လာဖို့မျှော်မှန်းနေတဲ့သမျိုးကြဝါဒီအဖွဲ့တရားကျော်ကလုတ်ခတ်ကြတာဖြစ်ပါတယ်။ VOA သတင်းတော့ Steve Harman အင်ဗီရောကနေသတင်းပေးပို့ထားတာကိုကိုရနိုင်ကပြောပြပေးမှာပ
ါ။ Washington ရဲ့ Bureaucracy အုပ်ချုပ်ရေးရန်တရားကိုသူ့ရဲ့ဆန္ဒအတိုင်းဖြစ်အောင်လုပ်မယ်လို့ Donald Trump ကလွန်ခဲ့တဲ့၈နှစ်ကသမ္မတရွေးကောက်ပွဲအတွက်မဲဆွယ်စည်းရုံးကတုန်းကကတိပေးခဲ့တာပါ
။ If I'm elected president,We are going to drain this.
ရလို့ကျွန်တော်သားရွေးခံရမယ်ဆိုရင် Washington DC မှာအစိုးရတွင်လေလွင့်ချစားနေတာတွေကိုတိုက်ထုတ်ဖို့ဖယ်ရှားဖို့လှုံ့ဆော်သွားမှာပါ
။သမ္မတ Trump ကအခုတစ်ခေါက်မှလည်းအဲ့လိုလုပ်မယ်လို့ဆက်ပြောနေပြီးဒါကဘာလဲဆိုတော့သမ္မတကိုတာဝန်မခံဘဲမူဝါဒချမှတ်နေတဲ့အစိုးရအဖွဲ့အစည်းတွေကိုဖယ်ရှားဖို့ဖြစ်ပြီးတော့ဒါကိုအခုခါမှစီမံချက်နဲ့လှုံ့ဆော်သွားမှာဖြစ်ပါတယ်။ဒီစီမံချက်ကိုတော့တမယိုးကျဝါဒီအဖွဲ့ပေါင်း100ကျော်ကပုံဖော်တာဖြစ်ပါတယ်။Heritage Foundation ကထုတ်ပြန်လိုက်တဲ့စီမံချက်2025ကအုပ်ချုပ်ရေးရန်တရားကိုထိန်းချုပ်လျှော့ချဖို့ဘယ်လိုလုပ်ရမလဲဆိုတာကိုညွှန်ကြားထားပါတယ်။ Heritage Foundation ရဲ့ဥက္ကဋ္ဌ Kevin Roberts ကဒီစီမံချက်ကိုအကောင့်ထဲပေါ်တဲ့နေရာမှာအကြမ်းဖက်မှုတွေဖြစ်လာနိုင်တယ်လို့သတိပေးထားပါတယ
်။ We are in the process of the Second American Revolution.
ကျွန်တော်တို့ကဒုတိယအမေရိကန်တော်လှန်ရေးကိုလုပ်နေတာဖြစ်ပြီးလက်ဝဲသမားတွေအနေနဲ့ဒါကိုခွင့်ပြုရဆိုရင်သွေးထွက်သံယိုဖြစ်တာတွေမရှိဘဲအကောင့်ထဲပေါ်နိုင်မှာပါ။
Kevin Roberts ကအဲ့လိုပြောပေမဲ့ Donald Trump ကတော့အတူအနေနဲ့ဒီစီမံချက်2025နဲ့ဘလို့မှမပတ်သက်ကြောင်ပြသတဲ့အနေနဲ့ခက်ခွာခွာနေပြီးစီမံချက်2025ကိုရောရေးတဲ့သူကိုရောမတည်ဘူးလို့ပြောလိုက်သလိုသူတို့ပြောတာတွေတဲကတချို့ကိုသူ့အနေနဲ့သဘောမတူဘူးလို့လည်းပြောလိုက်ပါတယ်ဒီစီမံငွေရဲ့ခေါင်းဆောင်ဖြစ်တဲ့ Paul Dams ကတော့ Trump ပြောတဲ့စကားတွေနဲ့စိတ်ကူးတွေကသူတို့ကိုအားကျစေခဲ့တာလို့ပြောပါတယ
် He was president for 4 years so many of the ideas are carried on
သူကသမရ၄နှစ်လုပ်သွားခဲ့ပြီးဒီတဲကစိတ်ကူးအတော်များများကိုသူ့ငကိုလုပ်ခဲ့တာတွေကဆက်လုပ်သွားမှာဖြစ်ပါတယ်ဒါကြောင့်ဒီတဲကအတော်တော်များများဟာ Donald Trump ရဲ့သမရပထမတက်တန်းအတွင်းမှာစတင်ပေါက်ဖွားလာခဲ့တာဖြစ်တယ်လို့ထင်ပါတယ
် VOA နဲ့ Heritage Foundation ကိုဆက်သွယ်မေးမြန်းဖို့ကြိုးပမ်းခဲ့မြဲဒီကိစ္စနဲ့ပတ်သက်ပြီးဖြေကြားပေးနိုင်မဲ့သူမရှိဘူးလို့ဒီဖွဲ့ကပြောပါတယ်ဒါပေမဲ့ဒီစီမံချက်2025အနေနဲ့ဘယ်ကိုယ်စားလှယ်ကိုမှကိုစားပြုပြောတာမဟုတ်ဘူးဆိုတာကိုအလေးပေးပြောကြားထားတဲ့ကြေညာချက်ကို email ကနေတဆင့်ပို့ခဲ့ပါတယ်ဒီစီမံချက်ကဖွဲ့စည်းပုံအခြေခံဥပဒေမှာဆိုရမန်နိုင်ကြီး၃ခုကြားအာဏာခွဲဝေပြီးတော့အပြန်အလှန်ထိန်းချုပ်ရေးကိုပုံဖော်ရေးခဲ့တဲ့အမေရိကန်ပြည်ထောင်စုကိုစတင်တည်ထောင်ခဲ့သူ James Madison နဲ့ Thomas Jefferson တို့ရဲ့အတွေးခေါ်တွေကိုဖျက်သိမ်းဖို့ကြိုးစားတဲ့လုပ်ရည်လို့ Progressive Policy Institute ဥက္ကဋ္ဌ Will Marshall ကပြောပါတယ်
Madison and Jefferson ought to be spinning in their graves when they see how much power they want to concentrate.
နောက်တလာမဲ့သမရလက်ထဲမှာအာနာရီဘလောက်တောင်ပုံအပ်ချင်တယ်လဲဆိုတာကို Madison နဲ့ Jefferson သိရင်သူတို့တွေအနေနဲ့မယုံနိုင်လောက်အောင်အယံအံ့ဩပြီးတော့အကြီးအကျယ်ဒေါသဖြစ်ကြပါလိမ့်မယ်။တကယ်လို့အဲ့ဒီသမရက Donald Trump သာဖြစ်မယ်ဆိုရင်အရင်ကလိုအာနာအလွဲသုံးစားလုပ်ခဲ့တာတွေကြောင့်တိုင်းပြည်အတွက်အိမ်မက်ဆိုးကြီးတစ်ခုပါပဲ။
သမ္မတ ဂျိုးဘိုင်ဒန်ရဲ့ရွေးကောက်ပွဲအွန်လိုင်းအဖွဲ့ကတော့ဒီစီမံချက်2025ကသူတို့ရဲ့အဓိကထားတုံ့ပြန်ရမယ့်အရာဖြစ်သတ်မှတ်ပြီးတော့ဒါကိုဝေဖန်ထောက်ပြတဲ့တီးခြားအင်တာနက်စာမျက်နှာတစ်ခုကိုတီထောင်ပြီးတော့စီမံချက်ကိုဝေဖန်ရေးသားချက်တွေနဲ့ liberal အယူဝါဒရှိတဲ့မီဒီယာတွေရဲ့တုံ့ပြန်မှုတွေကိုအလေးပေးဖော်ပြနေပါတယ
် Critics are calling it the fascist playbook.
ဝေဖန်တဲ့သူတွေကဒီစီမံချက်ကဖက်ဒရယ်စနစ်ကိုနမူတာပြဋ္ဌာန်းချက်လို့ပြောနေတာပါဒါကြောင့်မို့လဲနိုဝင်ဘာရွေးကောက်ပွဲမှာရှင်တို့မဲထွက်ပေးဖို့လိုတယ်လို့ပြောနေတာပါ
စီမံချက်2025ဟာပြည်ပြင်ပြောင်းလဲရေးတွေအများကြီးလုပ်မဲ့အစီအစဉ်ဖြစ်ပြီးတော့အစိုးရအသုံးပြုထဲမှာပြန်လဲပြေဖြိုးမြဲစွန့်အင်ထုတ်လို့ရင်းနဲ့ရာသီဥတုဖောက်ပြန်မှုတိုးတက်ရေးကိစ္စတွေမှာအသုံးပြုလျှော့ဖို့တောင်းဆိုထားပါတယ်။ဒါပြင်ပညာရေးဝန်ကြီးဌာနကိုဖြတ်သိမ်းပြစ်ပါလိမ့်မယ်။ဖက်ဒရယ်စုံစမ်းစစ်ဆေးရေးဘူရို FBI ကိုအောက်ကနေအပေါ်အထိပြောင်းလဲပြစ်ဖို့နဲ့ဒီကိုကြီးကြပ်တဲ့ USAGM အဖွဲ့လိုအဖွဲ့ကြီးတွေကိုပြောင်းလဲပြေးတွေလဲဒီစီမံချက်ထဲမှာပါဝင်ကြောင်းပါခင်ဗျာ။
အခုတော့ပတ်စဉ်အစီအစဉ်တွေကိုတင်ပြပါတော့မယ်မြန်မာစစ်ကောင်စီလက်ထက်လက်နက်တွေရောက်ရှိရာမှာထိုင်းဗန်တွေပါဝင်ပတ်သက်နေတာကိုရက်ပေါင်း30ပြည်စုံစမ်းစစ်ဆေးသွားမယ်ဆိုတော့ထိုင်းလူတော်မျိုးသားလုံခြုံရေးကော်မတီကကတိကဝတ်ပြုခဲ့တဲ့အပေါ်မှာဥရသမကအထူးကိုယ်စားလှယ်တော် MDUS ကကြိုဆိုလိုက်ပါတယ်ဂျူလိုင်လ7ရက်နေ့ကထိုင်းလူတော်မှာလှုပ်ခဲတဲ့ကြားနာပွဲကိုတက်ရောက်လာတဲ့ Tom Andrews ကိုမိုင်းအင်ဂျင်နီယာကဘန်ကောက်မှာတွေ့ဆုံမေးမြန်းထားပါတယ်
မင်္ဂလာပါအခုဆိုရင်ကျမတို့ဟာဘန်ကောက်မြို့ကိုရောက်ရှိနေတယ်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂရဲ့လူခွင့်ရေးအထူးကိုယ်စားလှယ် Tom Andrews နဲ့တွေ့ဆုံမေးမြန်းမှာဖြစ်ပါတယ်သူဟာဒီထိုင်းလွတ်တော်မှာပြုလုပ်တဲ့ကြားနာပွဲပေါ့လေသူ့ရဲ့အစီရင်ခံစာနဲ့ပတ်သက်တဲ့ကြားနာပွဲကိုလာပြီးတော့တက်ရောက်တာဖြစ်ပါတယ်သူနောက်ဆုံးထုတ်ပြန်ခဲ့တဲ့အစီရင်ခံစာကတော့မြန်မာစစ်ကောင်စီအတွက်ဒီငွေပွေးငွေယူတွေကိုလွှဲပြောင်းတဲ့နေရာမှာထိုင်းဘဏ်တွေပါဝင်ပတ်သက်နေတယ်ထိုင်းဘဏ်တွေကိုအသုံးပြုနေတယ်ဆိုတဲ့အချက်ကိုသူဖော်ပြထားတဲ့အပေါ်မှာဒီထိုင်းလွတ်တော်ရဲ့အမျိုးသားလုံခြုံရေးကော်မတီကနေပြီးတော့ဂျာနာပွဲကိုပြုလုပ်တာဖြစ်ပါတယ်ဒါနဲ့ပတ်သက်ပြီးတော့ကျမတို့ကအခု Tom Andrews ကိုတွေ့ဆုံမေးမြန်းပါပ
ါ So the people of Myanmar are engaged in a historic extraordinarily courageous
မြန်မာပြည်သူပြည်သားတွေဟာကိုယ်နိုင်ငံအတွက်သမိုင်းဝင်ထူးခြားတဲ့တိုက်ပွဲကိုရဲရဲဝင့်ဝင့်ရင်ဆိုင်နေကြတာပါသူတို့တိုက်ပွဲအတွက်လည်းသူတို့တွေဟာအများကြီးမတောင်းဆိုထားပါဘူးလူအခွင့်အရေးကိုအလေးထားတဲ့နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့အပြစ်မဲ့မြန်မာပြည်သူတွေကိုတပ်ဖြတ်ဖို့အသုံးပြုနေတဲ့စစ်လက်နက်ပစ္စည်းတွေကိုစစ်ကောင်စီလက်ထဲမရောက်အောင်ဝိုင်းဝန်းလှုပ်ဆောင်ပေးဖို့လိုအပ်နေပါတယ်ဒါဟာမြန်မာပြည်သူတွေအတွက်ထိုက်တန်တဲ့အကူအညီလည်းဖြစ်ပါတယ်ဒါကြောင့်စစ်ကောင်စီအနေနဲ့နိုင်ငံတကာဘဏ်တွေကိုအသုံးပြုပြီးအပြစ်မဲ့ပြည်သူတွေကိုတပ်ဖို့စစ်လက်နက်တွေကိုဘလို့ရယူနေတယ်လဲဆိုတဲ့ကိစ္စကိုကျွန်တော်တွေ့ဒနာစစ်တမ်းတွေပြုပြီးအပိုင်းလိုက်အစီအကံစာတွေကိုထုတ်ပြန်ခဲ့တာဖြစ်ပါတယ်အခုကျွန်တော်ဘန်ကောက်ကိုရောက်နေတာဟာလည်းတတိယမြောက်ကျွန်တော်ရဲ့အစီအကံစာနဲ့ပတ်သက်လို့ထိုင်းလွတ်တော်မှာပြုလုပ်တဲ့ကြားနာပွဲအတွက်ဖိတ်ကြားခံရတာကြောင့်ဖြစ်ပါတယ်ဒီတတိယမြောက်အစီအကံစာမှာဆိုရင်ဘန်တွေနဲ့နိုင်ငံတကာငွေကြေးအဖွဲ့အစည်းတွေကိုတုံးပြီးစစ်ကောင်စီကလက်နက်တွေဝယ်ယူနိုင်တဲ့အခြေအနေကိုအဓိကမိမောင်းထုတ်ပြထားတာဖြစ်ပါတယ်ထိုင်းလွတ်တော်နဲ့ထိုင်းပြည်သူတွေကဒီကြားနာပွဲတစ်ခုလုံးကို view site အလေးပေးနားထောင်ခဲ့ကြတဲ့အတွက်ကျွန်တော်အလွန်ပဲအားရမိပါတယ်နောက်ကြားနာပွဲမှာလည်းအစိုးရအရာရှိတွေတမကဘန်လုပ်ငန်းရှင်တွေနဲ့တက်ရောက်ခဲ့ကြပြီးတော့စစ်ကောင်စီလက်နက်ဝယ်ယူရာမှာထိုင်းဘန်တွေကိုအတုံးပြုနေတယ်ဆိုတဲ့အချက်တွေနဲ့ပတ်သက်လို့တုံ့ပြန်ထွက်ဆိုခဲ့ကြပါတယ
်။ Tom Andrews ကတော့သူ့ရဲ့ဒီနောက်ဆုံးစင်ခန်းစာမှာပေါ့အကောင့်ဆိုးတွေပါဝင်နေတယ်ဆိုပြီးတော့လည်းအခုလို့ရှင်းပြပါတယ်။
There's good news and bad news that I report. Number 1 there is
ကျွန်တော်ရဲ့အစီအစဉ်ကမှအကောင်းနဲ့အဆိုးသတင်းတစ်ခုလုံးရှိနေပါတယ်။သတင်းကောင်းကတော့စစ်ကောင်စီဝယ်ယူတဲ့လက်နက်ပမာဏငွေကြေးဟာပြီးခဲ့တဲ့နှစ်နှစ်အတွင်းဒေါ်လာ358တန်းကနေဒေါ်လာ253တန်းအထိ3ပုံတစ်ပုံကျဆင်းသွားပါတယ်။နောက်ထပ်အပြုသဘောဆောင်တဲ့လက္ခဏာတရကတော့စစ်ကောင်စီအတွက်တတိယအကြီးဆုံးလက်နက်ရင်းမြစ်တစ်ခုဖြစ်တဲ့စင်ကာပူကနေမြန်မာနိုင်ငံကိုတင်ပို့တဲ့လက်နက်ပမာဏတိတိတသားရော့ချသွားတာပါ။90ရာခိုင်နှုန်းလောက်အထိရော့ချသွားပါတယ်။ဒါဟာလမ်းမှန်ကိုရောက်ဖို့အလွန်ရေးပါတဲ့အဆင့်ကိုရောက်ခဲ့တာဖြစ်ပါတယ်။ တရင်ဆိုကတော့ထိုင်းခြေဆိုင်စက်မှုလုပ်ငန်းတွေနဲ့အဖွဲ့အစည်းတွေကနေလာတဲ့စစ်ကောင်စီအတွက်လက်နက်တွေနဲ့စစ်သုံးပစ္စည်းတွေဟာတိတိတသာတိုးလာနေပြီးငွေကြေးဆိုင်ရာလွှဲပြောင်းမှုတွေအတွက်ထိုင်းဘဏ်တွေကိုအသုံးပြုနေတာဖြစ်ပါတယ်။တစ်နှစ်အတွင်းအမေရိကန်ဒေါ်လာတန်း60ကနေတန်း130အထိနှစ်ဆတိုးလာပြီးတော့ထိုင်းဘဏ်တွေမှာငွေပြောင်းငွေလဲပမာဏတွေတိုးလာတာတွေ့ရပါတယ်။ဒီအခြေအနေနဲ့ပတ်သက်လို့ထိုင်းလွတ်တော်အနေနဲ့ရှင်းရှင်းလင်းလင်းသိစေချင်ပါတယ်။ဒီလိုထိုင်းဘဏ်တွေကိုအသုံးပြုပြီးငွေအပြောင်းလဲလုပ်နေတာတွေကိုရပ်တန့်ပေးဖို့ကျွန်တော်တောင်းဆိုခဲ့ပါတယ်။
အဲ့တော့ဒီထိုင်းလွတ်တော်မှာပြုလုပ်တဲ့ဒီကြားနာပွဲရဲ့ရလဒ်နဲ့ပတ်သက်လို့တော့ Tom Andrews ဘာပြောသွားပါလဲ
The good news from that hearing was not only the fact A that it happened and it was well attended and
ကြားနာပွဲတင်ကောင်းရလဒ်ကတော့ထိုင်းလွတ်တော်ကကမ္မခတာလုပ်တဲ့ကိစ္စမှာသက်ဆိုင်သူတွေဘက်ကစုံစုံလင်လင်တက်ရောက်ပြီးအလေးနဲ့ထားကြအောင်လည်းမဟုတ်ပဲလက်နက်တွေနဲ့စစ်ပစ္စည်းတွေကိုမြန်မာကိုတင်ပို့ရမှာထိုင်းဘဏ်နဲ့အနေနဲ့စစ်ကောင်စီအသုံးပြုနေတဲ့လက်နက်ပစ္စည်းတွေအတွက်သူတို့ဝန်ဆောင်မှုပေးဖို့မလိုလားကြပါဘူးဒါဟာလမ်းကြောင်းမှန်ဖို့ရောက်ဖို့အလွန်အရေးကြီးတဲ့ခြေလှမ်းတစ်ခုပါအခုထိုင်းနိုင်ငံသားတွေရဲ့အောင်စိုက်မှုနဲ့ဂတိကူးအတေကြောင့်နောက်ထပ်အရေးကြီးတဲ့ခြေလှမ်းတစ်ခုကိုလှမ်းနိုင်မယ်လို့ကျွန်တော်မျှော်လင့်ပါတယ်
ဒီနေရာမှာ Tom Andrews ကနေပြီးတော့မနစ်ကသူထုတ်ပြန်ခဲ့တဲ့အစီရင်ခံစာမှာဟိုမြန်မာစစ်ကောင်စီအတွက်တတိယပေါ့နော်ဒီလက်နက်နဲ့ပတ်သက်လာရင်တတိယအရင်းမြစ်ဖြစ်တဲ့စင်ကာပူနိုင်ငံကဒီနှစ်မှာဆိုလို့ရှိရင်60ရာခိုင်နှုန်းထိကိုကျဆင်းသွားတယ်ဆိုတဲ့အချက်ကိုသူကအခုလိုနမူနာပေးပြောဆိုသွားပါတယ
် Just like we saw last year from Singapore
စင်ကာပူနိုင်ငံမှာမနစ်ကကြက်ကြက်မဲ့မဲ့ဆောင်ရွက်ခဲ့တဲ့ရလက်ကိုတွေ့ခဲ့ရတယ်လို့မျိုးထိုင်းနိုင်ငံမှာလည်းအလားတူအပြုသဘောဆောင်တဲ့ခြေလှမ်းကိုတွေ့ရလိမ့်မယ်လို့ကျွန်တော်မျှော်လင့်ပါတယ်။မြန်မာပြည်သူတွေကိုဆက်လက်တိုက်ခိုက်နေတဲ့စစ်ကောင်စီအတွက်ရနေတဲ့လက်နက်တွေကိုရတဲ့နီလန်းတွေကနေဝိုင်းဝန်းပိတ်ဆို့ဖို့ကျွန်တော်တို့အတူတကွလှုပ်ဆောင်ကြရမှာဖြစ်ပါတယ်
။ထိုင်းဘဏ်တွေဘက်ကတော့သူတို့ဝန်ဆောင်မှုပေးတဲ့နေရာမှာဒီအခုဒီငွေပြောင်းငွေလဲလုပ်နေတဲ့အချက်ဒီဟာပေါ့နော်တကယ်တမ်းကျတော့ဒီမြန်မာစစ်ကောင်စီလက်ထဲကိုရောက်ရှိသွားတယ်ဆိုတာသူတို့သတိမပြုမိဘူးပေါ့နော်နောက်ပြီးတော့ဒီလိုမျိုးဟိုဒီငွေပြောင်းငွေလဲတွေလုပ်တဲ့နေရာမှာဟိုစစ်ကောင်စီကိုပဲဟိုရောက်ရှိတယ်ဆိုတာမျိုးသူတို့တီးတန့်ခွဲထုတ်ပြီးတော့လဲစုံစမ်းစစ်ဆေးတာမျိုးတွေကလည်းသူတို့အနေနဲ့မလုပ်နိုင်ဘူးစတာတွေကိုသူတို့ဒီကြားနာပွဲမှာတုံ့ပြန်ပြောဆိုသွားတာတွေလည်းရှိပါတယ်အဲ့တော့ဒီ Mr. Andrews အနေနဲ့ကထိုင်းဘဏ်တွေနဲ့ပတ်သက်ပြီးတော့အဲ့လိုထုတ်ပြန်လိုက်တဲ့အစီရင်ခံစာနဲ့ပတ်သက်ပြီးတော့သူတို့ရဲ့ပထမဆုံးပေါ့နော်တုံ့ပြန်ချက်ကိုဘယ်လိုမြင်လဲ
Well the first step was wait a minute
ပထမအဆင့်ကတော့တကယ်ပဲဒါတွေဖြစ်နေတာလားဆိုပြီးမေးခွန်းထုတ်တာပါသူတို့ဘဏ်တွေကိုစစ်ကောင်စီအသုံးပြုနေရသူတို့တတိမထားမိကြဘူးလို့လည်းပြောပါတယ်သူတို့ဘဏ်တွေအနေနဲ့စီးမီးစင်းကဲနေတဲ့အညီငွေပြောင်းငွေလဲလုတ်တဲ့နေရာမှာစစ်ကောင်စီနဲ့ပတ်သက်နေတဲ့အခြေအနေကိုသူတို့မသိခဲ့ကြဘူးလို့လည်းပြောပါတယ်သူတို့ဘဏ်တွေကိုတုံးပြီးလုတ်နေတဲ့ငွေပြောင်းငွေလဲတွေဟာနောက်ဆုံးမှစစ်ကောင်စီလက်ထဲကိုပဲရောက်နေတယ်ဆိုတာသူတို့မသိကြဘူးလို့ပြောပါတယ်
အဲ့တော့ Tom Andrews ဘက်ကရောဗာပြန်ပြောခဲ့လေရှင
် And so the question that I then posed is listen we know that the junta is being very sophisticated in hiding these transactions
ခိုင်းစွာဒါမှမဟုတ်ခိုင်းမဲ့နေအနေနဲ့ဒီလိုဖြစ်ပျက်နေတာကိုတတိမပြုခဲ့ကြဘူးဆိုရင်တော့ဒါတွေဟာတကယ်ဖြစ်နေတယ်ဆိုတာအခုသူတို့သိရှိလက်ခံသွားပါပြီသူတို့ကိုကျွန်တော်ပြောပြတာကစစ်ကောင်စီကသူတို့အတွက်အယောင်အဝယ်လောက်တာတွေကိုဖုံးကွယ်တဲ့နေရာမှာအလွန်ခက်မိရဲ့ဒီပစ္စည်းတွေဟာမြန်မာကာကွယ်ရေးဝန်ကြီးဌာနအတွက်ဆိုတာတီးဖို့ပုံပြီးခက်ခဲလာနေတဲ့အချက်တွေဖြစ်ပါတယ်အဲ့တော့ကျွန်တော်ဘက်ကသူတို့ကိုအကြံပြုခဲ့တာကမဖြစ်မနေလုံးဝမဲ့အချက်နှစ်ချက်ရှိရဆိုတာပါပထမအချက်ကစီးမီးစီကန်အတိုင်းလုတ်တဲ့နေရာမှာစီကန်သတ်မှတ်ချက်တွေကိုပို့ပြီးမြှင့်တင်ရမယ်ငွေပြောင်းငွေလဲလုတ်တဲ့နေရာမှာဟာပေါက်မရှိရအောင်ပို့ပြီးဂယူတဆိုင်စောင့်ကြည့်ဖို့စတဲ့နီလန်းအမျိုးမျိုးနဲ့လှုပ်ဆောင်ဖို့ကျွန်တော်အကြံပြုထားပါတယ်နောက်တစ်ချက်ကတော့ပို့ထျောက်ပြီးပို့ရှင်းလင်းတယ်လို့ကျွန်တော်ထင်ပါတယ်စစ်ကောင်စီထိန်းချုပ်ထားတဲ့ဘဏ်တွေနဲ့စီးပွားရေးလုပ်နေတာတွေကိုရပ်တန့်ဖို့ပါကျွန်တော်ပြောတာကစစ်ကောင်စီထိန်းချုပ်ထားတဲ့မြန်မာနိုင်ငံသားရေးဘဏ်နဲ့မြန်မာစီးပွားရေးဘဏ်တို့နဲ့ဖြစ်ပါတယ်တကယ်လို့ထိုင်းဘဏ်တွေမှာပေါ်နေတဲ့ငွေပြောင်းငွေလဲမှုတွေမှာဒီဘဏ်တွေရဲ့နာမည်တွေပေါ်နေတယ်ဆိုရင်ငွေလွှဲပြောင်းတာတွေမျိုးမလုပ်ပဲရထားဖို့ဖြစ်ပါတယ်စစ်ကောင်စီထိန်းချုပ်ထားတဲ့ဘဏ်တွေမှာငွေတွေဝင်လာခြင်းအပြင်လက်နက်တွေအသုံးပြုပြီးပြည်သူတွေတပ်ဖို့တပတ်တလန်းကနေအထောက်အကူပြုနေတာဖြစ်ပါတယ်
Mr. Andrews ကလူခွင့်ရေးကိုယ်စားလှယ်တဦးပဲဖြစ်တယ်ဒါပေမဲ့ဒီလိုမျိုးစီးပွားရေးပေါ့နော်ဘဏ်လုပ်ငန်းတွေနဲ့ပတ်သက်ပြီးတော့ငွေပြောင်းငွေလဲတွေပေါ့လေလုတ်တဲ့ဟိုအချက်အလက်တွေကိုဘလို့စုံစမ်းစစ်ဆေးလဲ
Well with great difficulty
အတော်လေးခက်ခဲခဲ့ပါတယ်တကယ်ကိုအရေးပါပြီးထူးခြားတဲ့သတင်းအချက်အလက်တွေကိုတတိရှိရှိပေးခဲ့သူတွေအပေါ်မှာမူတည်ပြီးကျွန်တော်တို့ဆောင်ရွက်ခဲ့တာဖြစ်ပါတယ်အတိအကျဖော်ပြထားတဲ့ဗန်စင်းအချက်အလက်တွေအပေါ်မှာမူတည်ပြီးကျွန်တော်ရဲ့အစီရင်ခံစာထွက်ပေါ်လာတာဖြစ်ပါတယ်
Mr. Andrews နေနဲ့အခုဒီအစင်ခန်းစားပေါ့နော်ဒီအစင်ခန်းစားဟာဒီအရှေ့တောင်အာရှနိုင်ငံတွေကဘယ်လိုရိုက်ခတ်မှုရှိနေမျှော်လင့်ထားလဲ
Well you know I had no idea last year that the report
မနေ့ကကျွန်တော်အစီအကံစာထဲမှာသတ်မှတ်ထားတဲ့မြန်မာစစ်ကောင်စီရဲ့လက်နက်အရင်းမြစ်တက်တက်နေရာမှာရှိနေတဲ့စင်ကာပူနိုင်ငံအနေနဲ့ဒီနှစ်အတွင်း90ရာခိုင်နှုန်းလောက်ထိကျဆင်းသွားမယ်လို့ကျွန်တော်အိမ်မက်တောင်မမဲ့ရဲခဲ့ပါဘူးဒါဟာတကယ်ဖြစ်ခဲ့ပါတယ်စစ်ကောင်စီရနေတဲ့လက်နက်လမ်းကြောင်းကိုရပ်တန့်ခဲ့တယ်အဲ့ဒီအတွေ့အကြုံရလက်အနေနဲ့ဒေတာရင်းနိုင်ငံတွေရဲ့နိုင်ငံရေးစိတ်ဆန္ဒရှိဖို့ပဲလိုတာဖြစ်ပါတယ်အခုဆိုရင်စင်ကာပူမှာအောင်မြင်အောင်လုပ်နိုင်ခဲ့ပါတယ်ထိုင်းနိုင်ငံအနေနဲ့လည်းကျွန်တော်ရဲ့အစီအကံစာကိုကောင်းကောင်းကြိုဆိုထားတာဖြစ်တဲ့အထူးသဖြင့်ထိုင်းလွှတ်တော်ရဲ့အမျိုးသားလုံခြုံရေးကော်မတီကနေဒီကိစ္စဆက်လက်ကင်တွယ်စစ်ဆေးသွားမယ်ဆိုတာကတိကဝတ်ပြုထားတယ်။ကျွန်တော်အနေနဲ့တော့ထိုင်းနိုင်ငံကနေထင်သာမြင်သာရှိတဲ့အပြုသဘောဆောင်တဲ့ရလဒ်တချို့ကိုမြင်တွေ့ရတော့မယ်လို့အကောင်းမြင်ထားပါတယ်။ဒီကနေတစင်စစ်ကောင်စီရဲ့လက်နက်နဲ့လက်နက်ပစ္စည်းတွေရရှိနေတဲ့နီလမန်တို့များပိတ်ဆို့တားမြစ်ဖို့ကျွန်တော်တို့အရှိန်အဟုန်နဲ့ဆက်လက်ဆောင်ရွက်သွားမှာဖြစ်ပါတယ်။
မိုင်းဂျန်ရဲ့အစီအစဉ်ဖြစ်ပါတယ်ကုလသမဂ္ဂမြန်မာနိုင်ငံဆိုင်ရာလူခွေရဲ့အထုကိုစလဲ Tom Andrews ကိုမေးမြန်းခဲ့တာပါအခုတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းကိုကြည့်ကြအောင်ပါစစ်ကောက်စီကဇူလိုင်10ရက်နေ့မှာဗန်လုံငန်းရှင်ကြီးတွေကိုနေပြည်တော်ခေါ်ယူတွေ့ဆုံခဲ့ပါတယ်အဲ့ဒီနောက်ပိုင်းဗန်တွေမှာငွေထုတ်မရအကန့်အသတ်နဲ့တာငွေထုတ်ပေးတဲ့သတင်းတွေလည်းထွက်ပေါ်လာခဲ့ပါတယ်ဗန်တွေပြိုလဲတော့မလားဆိုတဲ့စိုးရိမ်မှုတွေလည်းထွက်ပေါ်လာပါပဲဒါပေမဲ့ဇူလိုင်လ15ရက်နေ့မှာတော့ဗန်တွေမှာငွေတွေပြန်ထုတ်လို့ရပြီဆိုတဲ့သတင်းတွေလည်းကြားကြားပြန်ပါတယ်။ဘာကြောင့်ငွေတွေပြန်ထုတ်လို့ရလာပါသလဲ။စောင်းပါရှင်ပြည်သွင်းနိုင်ငံကမြန်မာကမ္ဘာမီဒီယာကဏ္ဍမှာဆွေးနွေးတင်ပြထားပါတယ
်။အားလုံးပဲမင်္ဂလာပါခင်ဗျာ။ဒီတစ်ပတ်ကမ္ဘာမြတ်မီဒီယာမြင်ကွင်းကန်တာကနီလက်ရှိဖြစ်ပေါ်နေတဲ့ငွေကြေးအကျပ်တဲကိုငွေဆက်ကူတွေရိုက်ထုတ်တဲ့ဈေးမီးတို့နီးနဲ့ဖြည့်ရှင်းနိုင်မလားဆိုတဲ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်။ကျွန်တော်ကတော့ပြည်သွင်းနိုင်ပါ။စစ်ကောင်စီဟာပြီးခဲ့တဲ့ဇူလိုင်10ရက်နေ့ကနိုင်ငံတော်ပိုင်းနဲ့ပုဂ္ဂလိကပိုင်းဗန်တွေရဲ့နာယကတွေဥက္ကဋ္ဌတွေနဲ့ဗန်တာဝန်ရှိသူတွေကိုနေပြည်တော်မှာခေါ်ယူတွေ့ဆုံခဲ့ပါတယ်။အဲ့ဒီလိုတွေ့ဆုံပြီးနောက်ရက်တွေမှာဗန်တွေမှာငွေထုတ်မရဘူးအကန့်အသတ်နဲ့သာထုတ်ပေးနေတယ်ADM ဆက်တွေမှာလည်းငွေမရှိငွေထုတ်လို့မရဘူးဆိုတဲ့သတင်းတွေဟာလူထုကြားမှာအတော်လေးလှုပ်လှုပ်ခတ်ခတ်ဖြစ်ခဲ့တာတွေ့ရပါတယ်။ဘဏ်လုပ်ငန်းတွေရပ်တန့်ဘဏ်တွေပြိုလဲတော့မလားဆိုတဲ့စိုးရိမ်တန်းဝေဖန်တန်တွေလည်းထွက်ပေါ်လာတာတွေ့ရပါတယ်။ဒါပေမဲ့ဇူလိုင်15ရက်နေ့တနင်္လာနေ့မှာတော့ဘဏ်တွေမှာငွေတွေပြန်ထုတ်လို့ရနေပြီဆိုတဲ့သတင်းတွေကြားရပါတယ်။ဒီလိုငွေတွေပြန်ထုတ်လို့ရအောင်စစ်ကောင်စီအနေနဲ့ဘယ်လိုနီးလန်းတွေနဲ့ဖြည့်ရှင်းလိုက်တယ်လဲဆိုတာစိတ်ဝင်စားစရာပါရန်ကုန်နေပြည်တော်မန္တလေးမြို့ကြီးများအပါအဝင်တိုင်းနှင့်ပြည်နယ်တို့ရှိပုဂ္ဂလိကဗန်များ၌ငွေသားအလွယ်တကူထုတ်ယူနိုင်သလို ADM ဆက်များတွင်လည်းငွေဖြစ်တင်ပေးထားကြောင်းဗန်များကယနေ့ကြေညာထားသည်လို့ AOD သတင်းဌာနရဲ့ငွေလွယ်တကူထုတ်ယူနိုင်ကြောင်းဗန်များကြေညာဆိုတဲ့ဇူလိုင်15ရက်နေ့သတင်းမှဖော်ပြထားပါတယ်အဲ့ဒီသတင်းမှာပဲအခုလိုငွေတွေပြန်ထုတ်လို့ရတာဟာဘ ഹു ပန်ကပံ့ပိုးပေးလိုက်တဲ့သဘောပဲ။ဘန်တွေကိုဘ ഹു ပန်ကငွေချပေးလိုက်တော့ထုတ်လို့ရတာဖြစ်မယ်လို့ပို့ကုန်သွင်းကုန်လုပ်ငန်းရှင်တဦးရဲ့ပြောကြားချက်ကိုလည်းဖော်ပြထားပါတယ်။ဇူလိုင်10ရက်နေ့ကဘန်ဥက္ကဋ္ဌတွေဘန်တာဝန်ရှိသူတွေကိုစစ်ကောင်စီကနေပြည်တော်ကိုဆင့်ခေါ်တွေ့ဆုံခဲ့တဲ့ကြရက်ဟာအတော်ကြီးမားခဲ့တာတွေ့ရပါတယ်။တွေ့ဆုံပွဲမှာစစ်ကောင်စီခေါင်းဆောင်တွေကဘန်တွေအနေနဲ့တတ်မှတ်စည်းမျဉ်းတွေကိုဖောက်ပြတာဟာနိုင်ငံတော်ရဲ့စီးပွားရေးမူဝါဒကိုထိပါလာတဲ့အတွက်ဥပဒေပြဋ္ဌာန်းချက်များနဲ့ညီအရေးယူမယ်လို့ပြောကြားခဲ့ပါတယ်။တချိန်တည်းမှာပဲရိုးမဘန်ဥက္ကဋ္ဌဦးသိန်းဝေပါဝင် CEO ဥပမောင်စိန်နဲ့ဒါရိုက်တာအဖွဲ့ဝင်ကိုဦးကိုဖမ်းဆီးစစ်ဆေးနေတယ်ဆိုတဲ့သတင်းတွေလည်းထွက်လာပါတယ်။ဒီလိုသတင်းတွေကြောင့်ထင်ကြေးတွေအမျိုးမျိုးနဲ့စီးပွားရေးလောကမှာကမောက်ကမကတောင်းကနှင်းတွေဖြစ်လာပြီးစီးပွားရေးလုပ်ငန်းရှင်ခရိုနီကြီးတွေပြာရာခတ်ကုန်ပါတယ်။ဘူဘန်ကထုတ်ဝေထားတဲ့ငွေဆက်ကူပမာဏနဲ့အခုဘန်တွေလက်ထက်မှာရှိနေတဲ့ငွေပမာဏကွာဟချက်ကကြီးမားနေတယ်။ကွာဟနေတဲ့ငွေတွေဘယ်ရောက်သွားသလဲလို့စစ်ကောင်စီခေါင်းဆောင်တွေကမေးခွန်းထုတ်တဲ့အကြောင်းနေပြည်တော်အစည်းအဝေးတက်ရောက်ခဲ့တဲ့ဘန်အရာရှိကြီးတဦးထံကသိရပါတယ်။ ဒါကြောင့်လဲလက်ရှိသုံးဆွဲနေတဲ့ငွေစက်ကူတွေတရားမဝင်များကြီးညာမလားဆိုတဲ့ခံမှန်းချက်တွေလဲဗန်လောကမှာဖြစ်ပေါ်နေတယ်လို့အဆိုပါဗန်အရာရှိကြီးကပြောပါတယ်ဒီလိုသတင်းတွေထွက်ပေါ်လာလို့လားတော့မသိပါဘူးစီကံဖောက်ပြက်တဲ့ဗန်တွေအေးအေးယူမယ်လို့စစ်ကောင်စီကအစောပိုင်းမှာပြောခဲ့ပေးမယ်လို့ဗန်များဤမတီငွေရင်းအများရရှိမှုအခြေအနေများအရပြည်တွင်းဗန်များဤnon performing loans များကိုကောင်းစွာစီမံခန့်ခွဲနိုင်သဖြင့်မြည်သည့်နည်းနဲ့မြတ်ဘဏ်တွေလွယ်လွယ်ကူကူပြိုလဲစရာလုံးဝမရှိကြောင်းမြန်မာနိုင်ငံတော်ဘဟုဘဏ်ကအသိပေးတယ်ဆိုတဲ့သတင်းကို11 media သတင်းမှာဇူလိုင်23ရက်နေ့ကရေးသားထားတာတွေ့ရပါတယ်လက်ရှိဘဏ်တွေရဲ့ငွေကြေးအကျပ်တဲကိုဖြည့်ရှင်းနိုင်ဖို့စစ်ကောင်စီဘဟုဘဏ်ကပုဂ္ဂလိကဘဏ်တွေကိုငွေစက်ကူ3 trillion ကျပ်ငွေဘီလီယံပေါင်း 3,000 ထုတ်ပေးခဲ့တယ်လို့ဘန်သတင်းရက်ွက်ကလာတဲ့အတိမပြုတ်နိုင်တဲ့သတင်းတွေကဆိုပါတယ်ဒီလိုငွေဆက်ကူတွေထုတ်ပေးခဲ့တဲ့အတွက်လက်တလောကြုံတွေ့နေရတဲ့ဘန်တွေကငွေထုတ်မပေးနိုင်တဲ့အခက်အခဲအကျတဲတော့ပြေလည်သွားတဲ့အောင်ရှိပါတယ်ဒါပေမဲ့အခုလိုငွေဆက်ကူရိုက်ထုတ်ဖြည့်ရှင်းတဲ့နီလာဟာဘယ်လိုအကျိုးဆက်တွေဖြစ်ပေါ်လာနိုင်တယ်လဲဆိုတာကိုစီးပွားရေးပညာရှင်ဦးစိန်ထေးကအခုလိုပြောပြပါတယ
်ခုလိုဟလာဘန်တွေငွေထုတ်ချတဲ့အခါမှာနော်ငွေတွေစက်ကူတွေရိုက်ထုတ်ပြီးတော့မှခုလိုပြန်ပြီးတော့ထုတ်ပေးတယ်ဆိုတာတကယ်ဟလာဖြစ်ခဲ့မယ်ဆိုရင်သူ့ရဲ့အကျိုးဆက်ကပါလဲဆိုရင် money supply တိုးလာပါမယ် money supply မှာလူတွေလက်ထဲမှာလှည့်လည်နေတဲ့ငွေကြေးပမာဏများလာပါမယ်အဲ့ဒါများရင်ကုန်စည်နှုန်းတက်တတ်တယ်ကုန်စည်နှုန်းတက်တယ်ဆိုတဲ့နေရာမှာတခုတော့ရှိတယ်ဝယ်လိုအားများလို့ကုန်စည်နှုန်းတက်တာလူရဲ့ငွေရှိလာရင်နော်လူကျင်နာတွေများမယ်ဝယ်မယ်ဝယ်ရင်တစ်ဖက်က supply လိုက်နိုင်မယ်ဆိုတော့ကိုယ်စင်းနှုံမတက်ဘူးဗျ supply ဆိုတာကလူတွေလိုအပ်တဲ့လူကျင်နာအလုံးဖြည့်ပေးနိုင်တော့ကိုယ်စင်းနှုံမတက်တဲ့ပြင်စုစုပေါင်းဝယ်လို့အားများတဲ့တောင်ထုတ်လုပ်မှုတွေဆောင်မှုတွေတက်လာလို့စီးပွားရေးတောင်ကောင်းလာနိုင်ပါလေဒါပေမဲ့ပြဿနာပါလေဆိုလက်ရှိမြန်မာနိုင်ငံရှိနေဟာဒီ supply မတော်နိုင်ဘူးဘာကြောင့်လဲထုတ်လုပ်မှုတွေကျတယ်ဆောင်မှုကျတယ်စီးပွားရေးမကောင်းဘူးအဲ့လိုထုတ်လုပ်မှုကျပြီး supply မတိုးနိုင်တဲ့အတွက်ကြောင့်မို့လို့ဝယ်လိုအားများတယ်ရောင်းလိုအားနည်းတဲ့အတွက်ကြောင့်မို့လို့ကုန်စည်နှုန်းတွေတက်တဲ့ inflation ဖြစ်ပါလိမ့်မယ
်ငွေကြေးပမာဏများလာတဲ့အကျိုးဆက်ကိုဘယ်လိုဖြည့်ရှင်းသင့်ပါသလဲလို့ဦးစိန်ထေးကိုမေးတဲ့အခါ theory ရတော့အတိုးနှုန်းတွေမြင့်ပြီးစုဆောင်းငွေတွေတိုးအောင်လုပ်ရပါမယ်ဘဏ်အငွေတွေများလာအောင်လုပ်ရပါမယ်အစိုးရအသုံးစရိတ်တွေလျှော့ရပါမယ်အခွန်ကောက်ကရငွေတွေတိုးလာအောင်လုပ်ရပါမယ်မှန်ကန်တဲ့ monetary policy ငွေကြေးမူဝါဒ fiscal policy ဘဏ်ဒါရေးမူဝါဒတွေချမှတ်ပြီးဆောင်ရွက်ရပါမယ်ခက်တာကလက်ရှိအခြေအနေအရလူတွေကဘဏ်တွေမှာငွေမအချင်ကြတော့ဘူးတခါဘဏ်တို့နှုန်းတဲ့ inflation နှုန်းကပိုများနေပြန်တယ်စစ်ဖြစ်နေတော့အစိုးရကအသုံးစရိတ်ကလည်းမလျှော့နိုင်ဘူးစစ်အသုံးစရိတ်တွေကတိုးသုံးနေရပြန်တယ်ကုန်သွယ်ရေးစီးပွားရေးလုပ်ငန်းတွေကမကောင်းတော့အခွန်အောက်ကရတဲ့ဝင်ငွေတိုးလာဖို့ကလည်းမဖြစ်နိုင်ဘူးလို့ဦးစိန်ထေးကသူ့အမည်ကိုပြောပါတယ်ဦးစိန်ထေးပြောသလိုပါပဲမှန်ကန်တဲ့ monetary policy ငွေကြေးမူဝါဒ fiscal policy ဘဏ္ဍာရေးမူဝါဒတွေချမှတ်ပြီးထိန်းဖို့လိုပါတယ်ဈေးနှုန်းတွေကိုအမိန်ပေးသတ်မှတ်တာဘဏ်လုပ်ငန်းရှင်တွေကိုဖမ်းဆီးစစ်ဆေးတဲ့နည်းတွေနဲ့ထိန်းလို့မရနိုင်ပါဘူးဆေးမီးတို့နည်းနဲ့ငွေဆက်ကူတွေအကန့်အသတ်မရှိရိုက်ထုတ်ပြီးဖြည့်ရှင်းတဲ့နည်းလမ်းဟာလက်ရှိအခြေအနေကိုပိုဆိုးသွားစေမှသာဖြစ်ပြီးအလွန်အကျွံငွေကြေးဖောင်းပွခြင်းဆိုတဲ့ hyper inflation ကိုသာမလွဲမသွေဖြစ်ပေါ်စေမှဖြစ်ပါတယ်ခင်ဗျာ
ကိုပြည့်သွင်းတဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းဖြစ်ပါတယ်ဒီကနေ့မနေ့ဗီဒီယိုရုပ်မြင်သံကြားထုတ်လွှင့်မှုအစီအစဉ်စမှာစပိုက်ဆိုင်ရာချိုးမှုတွေရှိတာကြောင့်မို့လို့အချိန်နဲ့နောက်ကျသွားပြီးကတိကောက်တွေကြုံခဲ့ရတာအတွက်VOA ကတောက်မှာပါတယ်အခုတော့ ISP မြန်မာရဲ့မြင်ကွင်းကျဲမှတ်စုများအလက်ကိုရောက်လို့လာပါပြီဒီဘက်မှာတော့မကြသေးမီအတွင်းမြန်မာနိုင်ငံကနေတရုတ်နိုင်ငံကိုခီးသွားခဲ့ကြရမှာဦးသိန်းစိန်ဘူချုပ်စိုးရင်တို့အပါဝင်အတော်များများနိုင်ငံရေးလေးပါတီအပါဝင်ပေါ့ခင်ဗျာအတော်များများသွားခဲ့ကြတာတွေရှိပါတယ်အဲ့ဒီလိုတရုတ်နိုင်ငံသွားခီးစဉ်တွေအကြောင်းကို ISP မြန်မာကအခုစစ်စစ်မှာတုံ့သက်ထားပါတယ်
ကြသေးခင်ကပဲတမရဟောင်းဦးသိန်းစိန်နဲ့စစ်ကောင်စီဒုတိယဥက္ကဋ္ဌဒုတိယဗိုလ်ချုပ်မူကြီးစိုးဝင်းတို့တရုတ်နိုင်ငံကိုတီးခြားစီသွားခဲ့ပါတယ်ဦးသိန်းစိန်က ူရဲ့ခရီးစဉ်အတွင်းတရုတ်နိုင်ငံသားရေးဝန်ကြီးမစ္စတာဝမ်ယီနဲ့တီးခြားတွေ့ဆုံခဲ့ပါတယ်ဒုတိယဗိုလ်ချုပ်မူကြီးဆိုဝင်းကတော့ရှန်ဟိုင်းပူပေါင်းဆောင်ရွက်ရေးအဖွဲ့ဖိုရမ်ကိုသွားတက်တာပါရွေးကောက်ပွဲလုပ်ဖို့ပြင်နေတာတွေကိုဆွေးနွေးခဲ့တယ်လို့စစ်ကောင်စီကထုတ်ပြန်ပါတယ်သူတို့နှစ်ဦးမသွားခင်ရက်ပိုင်းမှာဝပြီးသွေးစည်းညီညွတ်ရေးတက်မတော့ UWSA ဦးဆောင်ထားတဲ့ FBNCC အဖွဲ့ဝင်တွေကိုတရုတ်နိုင်ငံဖိတ်ကြားပြီးနိုင်ငံရေးတင်နန်းပေးခဲ့ပါသေးတယ်အခုထိတော့စစ်ကောင်စီဥက္ကဋ္ဌကိုတရုတ်နိုင်ငံကဖိတ်ကြားခြင်းလုံးဝမရှိသေးပါဘူးစစ်ကောင်ဆောင်အာဏာစွန့်ဖို့တရုတ်ဘက်ကလှူလာနေတယ်ဆိုတဲ့ပေါ်ပြမှုတွေလည်းရှိပါတယ်သိန်းစိန်နဲ့ဒုတိယဗိုလ်ချုပ်မူကြီးဆိုဝင်းအပြင်နိုင်ငံရေးပါတီတချို့ကိုလည်းတရုတ်နိုင်ငံကိုလာရောက်ဖို့ဖိတ်ခဲ့ပါတယ်စစ်ကောင်စီကမှတ်ပုံတင်ခွင့်ပြုထားတဲ့နိုင်ငံရေးပါတီ၄ခုကိုဖိတ်ကြားခဲ့တာပါဇူလိုင်20ရက်ကနေ28ရက်အထိ6ရက်ကြာမဲ့အဲ့ဒီခရီးစဉ်ကိုပြည်ခိုင်ဖြူပါတီ၊ကြားဖြူပါတီ၊ရခိုင်ဦးဆောင်ပါတီနဲ့တီတုပါတီတို့သွားခဲ့ကြပါတယ်။သူတို့ကိုတော့တရုတ်ကွန်မြူနစ်ပါတီနိုင်ငံတကာဆက်ဆံရေးဌာနကဖိတ်ကြားတာဖြစ်ပါတယ်။ဂျာဟာအာနာသိမ့်မှုအလွန်3နှစ်ကျော်အတွင်းစစ်ကောင်စီကမပုံတင်ခွင့်ပြုထားတဲ့နိုင်ငံရေးပါတီတွေကိုပထမဆုံးဖိတ်ခေါ်တာလည်းဖြစ်ပါတယ်နိုင်ငံရေးပါတီတွေအပြင်မီဒီယာနဲ့ဘာသာရေးအသင်းအဖွဲ့တွေကိုတရုတ်နိုင်ငံကဖိတ်ခေါ်တာတွေလည်းရှိပါတယ်ဇူလိုင်ပထမပတ်ထဲမှာပဲရန်ကုန်မီဒီယာဂရုကရှန်ဟိုင်းမြို့ကိုတွားရောက်ခဲ့ပါတယ်ရှန်ဟိုင်းပူပေါင်းဆောင်ရွက်ရေးအဖွဲ့ကပြုလုပ်တဲ့သတင်းမီဒီယာစကားဝိုင်းကိုတက်ရောက်တာပါSkynet နဲ့ MRTB အပါအဝင်မီဒီယာ၉ခုကလည်းပြီးခဲ့တဲ့ AP လတုန်းကတရုတ်နိုင်ငံကမီဒီယာတွေစီလိလာရေးခရီးသွားခဲ့ပါသေးတယ်။နိုင်ငံတော်တန်ကမဟာနာယကအဖွဲ့အကျိုးဆောင်စရာတော့လေဇူလိုင်လအတွင်းမှာပဲပေကျင်းမြို့ကိုကြွချီခဲ့ပါတယ်။ဒီခီးစဉ်ဟာနှစ်နိုင်ငံဗုဒ္ဓဘာသာကူးလူဖလှယ်ဖို့နဲ့ချစ်ကြည်ရေးတည်ဆောက်နိုင်ဖို့လို့ဆိုပါတယ်။ဗုဒ္ဓဆွေတော်ပင့်မှုအတွက်နှစ်နိုင်ငံတန်ဃာတော်တွေဘီကျင်းမှာဆွေးနွေးခဲ့ကြတာလည်းရှိပါတယ
်။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးငယ်ဘဲရက်ဒေတာမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ဖျားလေးနဲ့တစ်ချက်တောက်ုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ One click ခလုတ်တစ်ချက်နှိမ့်ုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘဲချိန်ဘဲနေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
။ VUE ရနေထုတ်လေးပေးနေတဲ့အစီအစဉ်တွေကို VUE ရဲ့ပင်ပစာမျက်နှာဖြစ်တဲ့ VUENews.com မှာညာဘက်မှာဓာတ်ရိုက်နားဆင်ရဆိုတဲ့ခလုတ်ကလေးကိုနှိပ်ပြအဖြစ်ကဏ္ဍအလိုက်အစီအစဉ်တွေကိုနားဆင်ကြည့်ရှုနိုင်ပါတယ်။အခုတော့လူတို့အမြင်တွေကိုနားထောင်ကြအောင်ပါမြမပြည်မပေးစာတွေကိုမအေးတန်တာကျော်ကတင်ပြပြန်ချပေးထားပါဗျာ
ဒီနေ့ကင်းရှင်းပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတော်ရရှိများရှင်VOA ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOA မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်။အခုအရင်ဦးဆုံးသောရရှင်တွေရဲ့မှတ်ချက်တိုးလေးတွေနဲ့စာချင်ပါတယ်။ VOA ဝိုင်းတော်သားများမင်္ဂလာပါ။တဲ့မန်တွေတိရကြရလို့ VOA ဝိုင်းတော်သားညီကိုမောင်နှမတွေကိုကျေးဇူးဥပဒ်ခါရတင်ပါတယ်။ဘေးပြာတွေဝေးကွာကြပါစေရှင်ဆိုပြီးတော့ချိုမာဆိုတဲ့တရားရှင်ဆုတောင်းမြတ်တာပို့သားလာပါတယ်။ကျေးဇူးထွန်းတင်ပါတယ်နော်။ခင်ဖြူလင်းဆိုတဲ့တရားရှင်ကလည်း VOA ဝိုင်းတော်သားတွေအားလုံးကျန်းမာနေကောင်းကြပါစေဆိုပြီးတော့ဆုတောင်းပေးလာတာပါ။ကျေးဇူးပါရှင်။
ဖျော်ရဲ့စီစဉ်တဲ့ကောနားဆင်ကြည့်ရှုပြီးတော့မေးလာတဲ့တောင်းရှင်တယောက်ရဲ့စာကိုဖော်ပြပေးကြပါမယ်ခင်ဝင်းဖိလစ်ပိုင်ကပါဆိုတဲ့တောင်းရှင်မှာကျွန်တော်ကဖိလစ်ပိုင်မှာရောက်ရှိနေပြီးတော့အခြေချနေထိုင်နေတာတောင်ကိုရ90လေးကလေးကပါမေးလာချောင်းရဲ့ညတဲ့မှာပါတဲ့မဆုမြတ်မွန်ရဲ့ဆွေးနွေးကံအမေရိကန်တပ်သားတဲ့ကိစ္စကိုကျွန်တော်အထူးစိတ်ဝင်စားပါတယ်ကျွန်တော်မှာတားတယောက်ရှိပါ ောင်းအစားမရှိမိမလိုက်စားခြင်းမရှိပါဘူးသူကစိတ်ဝင်စားနေတာကြားပါပြီအမေရိကမှာမရီးနေဗီဖြစ်ဖြစ်စစ်သားဖြစ်ဖြစ်တက်တဲ့ပညာနဲ့ဝင်ရောက်လုပ်ကင်ပြီးဆက်လက်ပညာသင်ကျင်လို့နီလန်းရှာဖွေနေတာအထက်တန်းကျောင်းသားဘဝကလေးကပါဖြစ်နိုင်မယ်ဆိုရင်ဖိလစ်ပိုင်နိုင်ငံသားမြန်မာသွေးကိုကူညီလမ်းပြပေးကြပါအောင်ခင်ဗျာကျေးဇူးတင်ပါတယ် VOA ရေ
ဟုတ်ကဲ့ပါဒီသရရှင်ကအမေရိကန်စစ်တပ်ထဲဝင်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့မေးလာတဲ့အတွက်ကြောင့်မလို့ဒီအစီအစဉ်ကိုတင်ဆက်ပေးတယ်မဆူမြန်မွန်ကသူမင်းမြန်ထားတဲ့ဒီအမေရိကန်စစ်တပ်မှာလက်ရှိတပ်သားတစ်စုဆောင်ရေးတောင်းယူထားတဲ့ဥက္ကူကိုပိုင်ဆိုးကျော်ကိုမေးပေးထားပါတယ်ဥက္ကူကိုပိုင်ဆိုးကျော်ကဒီသောရရှင်အခုကျမတို့စီကိုမေးလာပြီးစာရေးလာတဲ့သောရရှင်ဥခင်ဝင်းသိခြင်းမဲ့မေးခွန်းလေးကိုဖြေပေးထားပါတယ်နော်
ဟုတ်ကဲ့ခင်ဗျာအမေရိကန်စစ်တပ်ထဲကိုဝင်ဖို့ဆိုရင်အခုလက်ရှိမှာလိုအပ်တာကတော့အနည်းဆုံးgreen card တောင်မဟုတ်ရင်နိုင်ငံသားဖြစ်ဖို့လိုရယ်ခင်ဗျာတကယ်လို့တချို့တခါလေကြာရင်ကိုရီးယားတို့ဘာလို့မှအမေရိကန်စစ်သားစုဆောင်တပ်တွေရှိတယ်ဒါပေမဲ့အဲ့တပ်တွေကကိုရီးယားမတာဝန်ကျနေတဲ့စစ်သားတွေရဲ့တာသမီတွေအတွက်ပဲခင်ဗျာအနည်းဆုံးသူတို့မှ green card တောင်မဟုတ်နိုင်ငံသားဖြစ်ဖို့တော့လိုရယ်ဝင်ဖို့က
ဟုတ်အဲ့တော့အမေရိကန်နိုင်ငံသားမဟုတ်ဘူးနောက်တစ်ခါ green card မရှိဘူးဆိုရင်တော့အမေရိကန်စစ်တပ်ထဲကိုဝင်နိုင်ဖို့နီလန်းမရှိဘူးပေါ့နော်
အခုလက်ရှိမှာတော့မရှိသေးဘူးခင်ဗျာ
ဒါကတော့မဆူမြတ်မွန်ဆက်သွယ်မေးမြန်းထားတဲ့သောရရှင်ကဒီအမေရိကန်ပြည်အောင်စုစစ်တပ်ထဲဝင်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့ရှင်းပြထားတာဖြစ်ပါတယ်ရှင်သောရရှင်ရဲ့ရင်ဖွင့်စာတွေကိုခုဆက်ပြီးတော့ဖော်ပြပေးသွားခြင်းပါတယ်မြန်မာနိုင်ငံမှာနိုင်ငံရေးစီရေးပြည်ပခါတွေတဲ့နေ့စဉ်လူမှုဘဝကြက်တဲလို့ပြည်ပအတိုင်းပြည်တွေမှာအလို့သွားလို့ကြားတဲ့အခါမှာကြုံတွေ့ရတာတွေကိုသရရှင်တွေရင်းဖွင့်စာရေးလာကြတာမကြာခဏရရှိပါတယ်နော်ဒီမှာသရရှင်တယောက်ကျွန်တော်ရဲ့ Facebook အကောင့်ကိုဘသူ့ကိုမှမပြောပါနဲ့လို့မှာပြီးတော့တရုတ်ပြည်ရောက်ရခိုင်တိုင်းသားတယောက်ပါလို့ဆိုလာတဲ့သရရှင်စာရေးလာတာကတော့
မင်္ဂလာပါဘူးရေခင်ဗျာကျွန်တော်ဟာရခိုင်တိုင်းသားတယောက်ပါအခုကျွန်တော်ဟာတရုတ်ပြည်ယူနန်ပြည်နယ်မှာနေပါတယ်ခင်ဗျာအခုဆိုရင်တရုတ်ပြည်နယ်မှာနေထိုင်ခွင့်စာအုပ်အစင်းအနီ9ရက်ကနေဝင်လာပြီးတရုတ်ပြည်ထဲကိုရောက်မှနေထိုင်ခွင့်စာအုပ်လုပ်ထားတဲ့သူတွေကိုပါတရုတ်စိုးရွားကအကုန်လုံးကိုလိုက်ဖမ်းနေပါတယ်ခင်ဗျာရခိုင်တိုင်းသားပါဝင်တရုတ်ပြည်ထဲကဖမ်းရှားလိုက်တဲ့သူတွေအားဆိုရင်အခုမူဆေမျိုးမှာဗေနရာကိုမှတော်လာလို့မရပဲဂျောင်ပိတ်ခံနေရတယ်လို့ဖြစ်နေပါတယ်အခုဆိုရင်မူဆေကိုရောက်နေတဲ့ကျွန်တော်တို့ရခိုင်လူမျိုးတွေအတွက်တတော်ကိုအခက်အခဲဖြစ်နေကြတယ်ညဆိုရင်လည်းစားကစားကနေစူးဆောင်းရေးလာဖမ်းတာတွေရှိတယ်ကရှင်လူမျိုးတွေအတွက်ဆိုရင်ကရှင်လူမျိုးတွေရွာပြန်လို့ရအောင်တရုတ်ပြည်ထဲမှာရှိတဲ့ကချင်ဖွဲ့စည်းတွေကအပြေအဝကူညီပေးနေကြတယ်ကျွန်တော်တို့ရခိုင်လူမျိုးတွေမှာဆိုရင်တရုတ်ပြည်ထဲမှာရှိတဲ့အရိုက်ခတ်တပ်တော်ကတာဝန်ခံတွေကိုတင်ပြလို့ရှိရင်လည်းဘသူမှကိုဂရုမစိုက်ကြပါဘူးဒီအကြောင်းအရာတွေနဲ့ပတ်သက်ပြီးကျွန်တော်တို့အရိုက်ခတ်တပ်တော်ရဲ့တာဝန်ရှိသူတွေကိုတစုံတစ်ခုလောက်မေးမြန်းပေးစီရှင်ပါတယ်ခင်ဗျာကျွန်တော်ပြောပြတဲ့အကြောင်းအရာတွေကမပြည့်စုံသေးလို့နားမရှိတာရှိရင်လည်းကျွန်တော်ကိုဆက်တွေ့မေးမြန်းလို့ရပါတယ်ကျေးဇူးပြုပြီးကျွန်တော်ရဲ့လုံခြုံရေးကြောင်းကျွန်တော်ဘသူဘဝဆိုတာနဲ့ဆက်တွေ့လမ်းကြောင်းကိုတော့တစ်ဆိုင်လောက်ဝတ်ထားပေးပါကျေးဇူးတင်ပါတယ
်ဒါကတရုတ်ပြည်ထဲရောက်နေတဲ့သောရရှင်စာရေးပြီးတော့မေးလာတာဖြစ်ပါတယ်သက်ဆိုင်ရာကပဲဖြေချပေးနိုင်မယ်ထင်ပါတယ်နော်နောက်ထပ်သောရရှင်နေလင်းအောင်ဆိုတဲ့သောရရှင်ကတော့ဒီဘက်မှာအလို့သွားလို့နေကြရတဲ့မြန်မာအမျိုးသမီးလေးတွေကြုံရလေးရှိတဲ့အခက်အခဲကိုရေးလာတာပါ
မင်္ဂလာပါ VOA မြန်မာအတန်းအစီအစဉ်မြန်မာနိုင်ငံရဲ့အခြေအနေကြောင့်စီးပွားရေးအလို့အကန်ခွင်လန်းကြက်တဲ့ပြီးမြန်မာနိုင်ငံကအမျိုးသမီးငယ်လေးတွေလည်းအရှိလက်ပိုင်းဒေသဖြစ်တဲ့ UAE Saudi Arabia Oman Iraq စတဲ့နိုင်ငံတွေမှာအေအကူဖြစ်သွားလို့လုပ်ကြရတယ်အဲ့ဒီလိုသွားလို့ရတဲ့နေရာမှာစိန်ခေါ်မှုတွေအများကြီးကြုံရတာပါတချို့ကကိုတိလက်ရောက်ကျွလွန်ခံရတယ်မိသားစုနဲ့အဆက်အသွယ်လုပ်မရဘူးဝိုင်းဖန်ပေးမထားဘူးလက်ကလည်းလွှဲမရဘူးဆိုပြီးအကြောင်းမျိုးမျိုးပြပါတယ
်ဒါကပြည်ပမှာရောက်ရှိပြီးတော့အလုပ်သွားလုပ်ကြတဲ့မြန်မာအမျိုးသမီးလေးတွေအိမ်ကူလုပ်ကြတဲ့သူတွေကြုံတွေ့ရတဲ့အခက်အခဲကိုရေးလာတာဖြစ်ပါတယ်ဒါမဲ့လည်းပြောရမယ်ဆိုရင်အဆင်ပြေပြီးတော့သူတို့အိမ်ရှင်တွေနဲ့အဆင်ပြေနေတဲ့သူတွေလည်းရှိပါတယ်နော် က်ပြီးတော့ရန်ကုန်မြို့မှာကြုံတွေ့နေရတဲ့အခက်အခဲကိုရှင်းပြလာတဲ့သွားရှင်ရဲ့စာတစောင်ကိုဖော်ပြပေးကြပါလိမ့်။မရန်ကုန်မြို့နယ်အင်းစိန်လမ်းမကြီးတစ်လျှောက်လမ်းမီးတွေပြက်နေလို့ဒုက္ခရောက်ရပါတယ်ဆိုပြီးတော့ဒီသွားရှင်စာရေးပြီးတော့တက်ဆိုင်ရာကိုတိုင်ကြားလာတာပါ
။ရန်ကုန်တိုင်းဒေသကြီးမရန်ကုန်မြို့နယ်နှစ်ရက်ကွယ်သုံးရက်ကွယ်အင်းစိန်လမ်းမကြီးတစ်လျှောက်လမ်းမီးကြီးတွေအားလုံးပြက်နေပါလေ။အန်ဒီအစိုးရအမေစုလက်ထက်ကလမ်းမီးကြီးတွေထင်းထင်းလင်းနေပေမဲ့အခုတော့2021ခုနှစ်အာနာသိမ်းပြီးနောက်ပိုင်းကနေအခုထိဆိုတော့မီးပြက်နေတာ3နှစ်ကျော်ပါပြီ။မီးတွေပြက်နေတော့ပြည်သူတွေရဲ့အိမ်တွေဆိုင်တွေညဘက်ဖောက်ထွင်းခိုးယူခံရတာပေါ့။ညအချိန်ရင်တိုက်မှုတွေလည်းလက်သေးမဖော်နိုင်ပဲလူတွေတည်တယ်။ရန်ဖြစ်တာကအစလူတက်မှုအစုံတရားခံရှာမရပါဘူး။ဒီလိုလမ်းမီးပြက်နေတာ EBC ကိုပြောတော့လဲစီပင်ကိုလွှဲချတယ်လေ။စီပင်ကိုသွားပြောတော့ EBC ကိုဗိုလ်လီဘောပြန်ပုတ်တယ်။စီပင်ကလည်းတစ်ပင်တစ်ကိုင်းတွေကြောင့်မီးကျိုးတွေပြက်တယ်ဆိုတာတိလျက်နဲ့မခုတ်ကြပဲနဲ့ပြည်သူတွေကမြေမတော်လို့ခုတ်ရင်လဲတပင်တပင်ခုတ်ထောင်သုံးနှစ်ဆိုပြီးချက်ချင်းရောက်ချလာတယ်လို့ပတ်စံပေးဖြေရှင်းရပြန်ပါတယ်ဒီလိုဆိုတော့အာနာမတရားငန်းငန်းတက်တင်းထားသူတွေအနေနဲ့မီးမလာလို့ဆဲကြတဲ့အခါထောင်ချမဲ့အစားတာဝန်မယူကြတာဝန်မကြည်ကြပဲလက်ဆားနေကြတဲ့ EBC နဲ့စီပင်ကိုပဲထိထိရောက်ရောက်အေးအေးယူတင်တာကို VOA ကလည်းတင်ပြပါတယ်ခင်ဗျာ
လျှက်စစ်နဲ့စီပင်ဒီကိစ္စကိုတေချာမကင်တွယ်လို့ဒီဟာကိုသက်ဆိုင်ရာကတည်ရှိပြီးအရေးယူပေးပါဆိုပြီးတော့ဒီတော်ရရှင်စာရေးပြီးတော့ VOE ကနေတိုင်ကြားလာတာဖြစ်ပါတယ်ရှင်။တော်ရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာရက်ချင်ပါတယ်။အားလုံးပုံမကောင်းမွန်တဲ့နေ့ရက်တွေအမြဲဆုံးပိုင်ဆိုင်နိုင်ပါစေလို့ဆန္ဒပြုပါတယ်ရှင်။
ဒီမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုရိုင်းထွေးကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းချင်းချင်းယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bambi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းVOA Bambis News ဆိုရယ် VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ VOA မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွန်းနေပါတယ်ရှင်။နိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေ၊ရှင်းပြစာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းနှင်းတွင်နေညာပိုင်းနဲ့တင်းနှင်းလာနေမနေ့ပိုင်းအချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါသေး။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လဲထုတ်လွှင့်ပေးနေသလို VOA မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါသေး။ထွန်းထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ Internet စာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။တော်ရရှင်တွေအားလုံးဘေးရန်တွေရဲ့ကင်းရှင်းရွှင်လန်းချမ်းမြေကြပါစေရှင်။
ခုဆက်ပြီးတော့ကမ္ဘာတစ်လောအထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်။ယူကရိန်းကအခြေစိုက်ကုမ္ပဏီတစ်ခုကလေနဲ့ရေကိုသုံးပြီးဘော်ဒါကမောင်းလို့ရတဲ့စွမ်းအင်လောင်စာဆီတမျိုးထုတ်လုပ်ဖို့စမ်းသပ်နေပါတယ်။ဗြိတိန်နိုင်ငံကရွာထီရွာမှာပဲ52ချိန်မြောက်ကမ္ဘာပဲစိမှုပြိုင်ပွဲကျင်းပခဲ့ပါတယ်။အဒီလိုကမ္ဘာတစ်လောကထူးထူးခြားခြားသတင်းလေးတွေကိုကိုငင်းချမ်းနဲ့မခင်ဖြူထွေးတို့ကတင်ဆက်ထားပါတယ်ခင်ဗျာ
UK နိုင်ငံအခြေစိုက်ကုမ္ပဏီတစ်ခုဟာလေနဲ့ရေကိုသုံးပြီးဘော်ဒါကမောင်းလို့ရတဲ့စွမ်းအင်လောင်စာဆီတစ်မျိုးထုတ်လုပ်ဖို့စမ်းသပ်နေပါတယ်။ Zero ကုမ္ပဏီကထုတ်လုပ်တဲ့ဒီလောင်စာဆီကို Formula 1ကားပြိုင်ပွဲမှာသုံးတဲ့ပြိုင်ကားနဲ့စမ်းသပ်နေတာပါ။တဘာဝပတ်ဝန်းကျင်ကိုလည်းထိခိုက်မှုနည်းတဲ့ဒီလောင်စာဆီကိုရေထဲကရတဲ့ Hydrogen နဲ့လေထဲကရတဲ့ Carbon Dioxide ကိုပေါင်းစပ်လိုက်ပြီးတဲ့နောက်ရလာတဲ့ Carbon Monoxide ဓာတ်ပေါင်းကိုအခြားဓာတ်ပြုမှုကိုအားပေးတဲ့ပစ္စည်းတွေထည့်သွင်းပြီးတော့ဖန်တီးထားတာပါ။အခုလိုဓာတ်ရုပ်ပစ္စည်းတချို့နဲ့ပေါင်းစပ်ဖွဲ့စည်းထားတဲ့လောင်ကျွမ်းမှုအားကောင်းတဲ့လောင်စာဆီကိုအဆင့်မျိုးမျိုးနဲ့ထုတ်လုပ်နိုင်ပြီးတော့လက်ရှိအများပြည်သူအသုံးပြုနေတဲ့ကားတွေ၊ရထားတွေ၊လေယာဉ်တွေနဲ့ပြိုင်ကားတွေအထိပါသုံးနိုင်အောင်ထုတ်လုပ်ဆန်းသပ်နေတာပါ။
လက်ရှိမှာတော့ဆက်ယုံသေးလေးနဲ့နည်းနည်းပဲထုတ်လုပ်နိုင်ပြီးလာမယ့်နှစ်တွေအတွင်းနောက်တစ်ဆင့်မှာတော့ဆက်ယုံအကြီးကြီးစောက်ပြီးအမြောက်များထုတ်လုပ်ဖို့လည်းစီစဉ်ထားပါတယ်။အစအဦးပိုင်းမှာတော့ပုံမှန်ဓာတ်ဆီဒီဇယ်ဆီတွေထက်၄-၅ဆလောက်ဈေးကြီးနေမှာဖြစ်ပြီးနောက်ဆယ်နှစ်အတွင်းမှာတဖြည်းဖြည်းဈေးကျသွားဖို့လည်းမျှော်လင့်ထားပါတယ်။အခုလောင်စာအစ်စ်ကြောင့်ကဘာကြီးပူနွေးစီတဲ့ဖန်လုံအိမ်ဓာတ်ငွေတစ်ခုဖြစ်တဲ့ကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေထုတ်လွှတ်မှုကိုလည်းလျှော့ချနိုင်ဖို့မျှော်လင့်ထားပါတယ်ရှင
်။ဗြိတိန်နိုင်ငံအယ်လီမြို့နာကရွာလေးတစ်ရွာမှာပြီးခဲ့တဲ့ပတ်က52ကြိမ်မြောက်ကဘာပဲစိဖုတ်တိုင်ပွဲကိုချင်းပခဲ့ပါတယ်။1982ခုနှစ်ထဲကနှစ်စဉ်ချင်းပလာခဲ့တဲ့ဒီပြိုင်ပွဲမှာပြောင်းကလေးတွေနဲ့ပဲစိလေးတွေကိုမှုတ်ပြီးပြစ်မှတ်ကိုထိအောင်ပြည့်ရတာပါ။72ပေအကွာကနေအချင်းတပေပတ်လည်းရှိတဲ့ပြစ်မှတ်ကိုချိန်ပြီးပြောင်းနေမှုတ်ရတာပါတချို့သူတွေကပြစ်မှတ်တိကျစေဖို့သူတို့ရဲ့မှုတ်ပြောင်းကလေးတွေမှာလေစာတက်ဆင်ထားပါတယ်ပြစ်မှတ်အဝိုင်းမှာစဝိုင်း၃ခုဖန်တီးထားပြီးအလဲတဲတဲ့ထိတယ်ဆိုရင်ငါးမှတ်ရမှာပါအလဲကအခွက်ကိုထိရင်တော့၃မှတ်ဖြစ်ပြီးအပြင်ဆုံးဘက်ကအဝိုင်းနေရာကိုထိရင်တော့တမှတ်ရမှာပါငါးကမှုတ်ရမှာဖြစ်ပြီးအဲ့ဒီကရတဲ့အမှတ်နဲ့အနိုင်ရှုံးကိုဆုံးဖြတ်တာပါဒီ twin ဖန်တီးထားချက်မပါတဲ့ရိုးရိုးမှုတ်ပြောင်းပြိုင်ပွဲနဲ့ဘလို့ပြောင်းပုံစံနဲ့မဆိုပြိုင်နိုင်တဲ့အခွင့်ပြိုင်ပွဲဆိုပြီးပြိုင်ပွဲကိုနှစ်မျိုးခွဲချင်းပါခဲ့ပါတယ်။အခုလိုပြိုင်ပွဲကိုကမ္ဘာနေရာအနှံ့ကပြိုင်ပွဲဝင်တွေလာရောက်ရှင်ပြိုင်ခဲ့ပါတယ်ခင်ဗျာ
။လူ၆ရောက်ပုံစံလမ်းလျှောက်လို့ရတဲ့ဆက်ရုပ်၆ရောက်တူတမျိုးကိုအီတလီနိုင်ငံဂျီနိုဝါမြို့မှာရှိတဲ့အီတလီနည်းပညာတက္ကသိုလ် IIT ကဖန်တီးလိုက်ပါတယ်။soft food လို့နာမည်ပေးထားတဲ့ဒီဆက်ရုပ်ခြေထောက်အတူဟာလူခြေထောက်ပုံစံအကောက်ကွေးလုပ်လို့ရပြီးရေစုခံပါတယ်ခြေထောက်ဆုံးရှုံးသွားတဲ့သူတွေအတွက်ဒီခြေထောက်ဟာကြီးမားတဲ့အပြောင်းလဲတစ်ခုဖြစ်တယ်လို့အနာဂတ်မှာထုတ်လုပ်မယ့်လူသူဆက်ရုပ်တွေအတွက်လည်းအသုံးဝင်နိုင်ပါတယ်အခုလက်ရှိထုတ်လုပ်နေတဲ့ခြေတုတွေဟာကောက်ကွေးလို့မရပဲအပြားအတိုင်းပဲဖြစ်တာကြောင့်မညီညာတဲ့မြေပြင်မှာအသုံးပြရတာခက်ပါတယ်အခုတီထွင်ထားတဲ့အကောက်ကွေးလုပ်လို့ရတဲ့ခြေတုဟာမညီညာတဲ့လမ်းတွေချောနေတဲ့မျက်နှာပြင်တွေပေါ်မှာသုံးနိုင်ပြီးဒူးကွေးတာကုန်းတာတွေလုံနိုင်တဲ့အပြင်ရေဆူခံနိုင်အောင်ထုတ်လုပ်ထားတဲ့အတွက်မော်တာနဲ့လျှက်စစ်ပစ္စည်းအစိတ်ပိုင်းတွေမပါဝင်ပါဘူးဘယ်ပတ်ဝန်းကျင်မျိုးမှမဆိုသုံးလို့ရအောင်တီထွင်ထားပြီးတော့ခြေထောက်အကျွအချမှာထွက်လာတဲ့နေရာစွမ်းအင်ကိုလည်းဆွတ်ယူနိုင်အောင်ဖန်တီးထားပါတယ်ရှင
်ဂျပန်နိုင်ငံမှာကလေးမွေးဖွားနှုန်းကျဆင်းလာပြီးအသက်ကြီးတဲ့လူဦးရေတိုးလာတဲ့အတွက်ကလေးဝတ်အတွင်းခံဒိုင်ပါထုတ်တဲ့ကုမ္ပဏီတွေဟာလူကြီးဝတ်အတွင်းခံဒိုင်ပါပြောင်းထုတ်လိုက်ကြပါတယ်။2023ခုနှစ်ဂျပန်အစိုးရအချက်အလက်တွေအရကလေးမွေးဖွားနှုန်းဟာဂျပန်နိုင်ငံမှာ10နှစ်ဇတိုက်ကြာဆင်းနေတာပါ။ဂျပန်နိုင်ငံဟာကမ္ဘာပေါ်မှာအသက်အကြီးဆုံးလူဦးရေလည်းရှိပြီးတော့ကမ္ဘာစီးရင်အချက်အလက်တွေအရဂျပန်နိုင်ငံရဲ့လူဦးရေ29ရာခိုင်နှုန်းဟာအသက်65နှစ်နဲ့အထက်ရှိနေပါပြီ။အသက်ကြီးတဲ့လူတွေတိုးလာတာကြောင့်သူတို့အတွက်အတွင်းကန်ဒိုင်ပါပုံစံမျိုးစုံကိုလည်းထုတ်လုပ်နေပြီးအယောင်းကလည်းအရင်ကထက်နှစ်ဆတက်လာတယ်လို့ဒိုင်ယိုဒိုင်ပါအတွင်းကန်ကုမ္ပဏီကပြောပါတယ်လူကြီးတွေဟာကလေးတွေထက်ပုံပြီးရွေးချယ်တတ်တာကြောင့်နေရာမျိုးစုံအခြေအနေမျိုးစုံအတွက်အတွင်းကန်ဒိုင်ပါမျိုးစုံကိုထုတ်လုပ်ဖြစ်တယ်လို့လည်းကုမ္ပဏီကပြောပါတယ
်တနင်္လာနေ့စီစဉ်တွင်ကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေတိုက်ရိုက်ထုတ်လွှင့်နေတာပါဒီနေ့နှစ်ခေတ်အစည်းအဝေးပြီးမှာတော့သတင်းချင်းချုပ်ကိုပြောပြပါဦးမယ်။လာမယ့်2024သမ္မတရွေးကောက်ပွဲမှာထပ်ပြီးရွေးခံတော့မှာမဟုတ်တဲ့အကြောင်းသမ္မတဂျိုးဘိုင်ဒန်ကမနေ့ကကြေညာပါတယ်။သူ့ရဲ့ကြာရှိနေတဲ့တပ်တန်းမှာသမ္မတတာဝန်ကိုပဲအယုံစိုက်ပြီးပြည်မြောက်အောင်ဖြည့်ဆည်းသွားနိုင်ဖို့အတွက်သူ့ရဲ့ပါတီနဲ့တိုက်ပြီးရဲ့အကျိုးစီးပွားကိုရှေ့ရှုပြီးရွေးကောက်ပွဲမှာဆက်မပြိုင်တော့ဘူးလို့ဆုံးဖြတ်လိုက်တာဖြစ်တဲ့အကြောင်းသမ္မတဘိုင်ဒန်ကကြေညာချက်ထုတ်ပြန်ပါတယ်။သမ္မတဘိုင်ဒန်ရဲ့ထောက်ခံမှုကိုဂုံယူဝမ်းမြောက်စွာကျေးဇူးတင်တဲ့အကြောင်းပါတီကိုစားပြုသမ္မတလောက်ဖြစ်ဆိုပြတာကိုလည်းလက်ခံမှာဖြစ်တဲ့အကြောင်းဒုသမ္မတကင်မရန်ဟဲရစ်ကလူမှုကွန်ရက်မှာရေးသားပါတယ်သမ္မတဂျိုးဘိုင်ဒန်အခုလိုတုတ်ထွက်သွားတာနဲ့ပတ်သက်ပြီးနိုင်ငံတကာမှာတော့ဂျိုးဘိုင်ဒန်ရဲ့ရဲ့သတင်းကိုကြိုဆိုလိုက်ကြတာကိုတွေ့ရပါတယ်အခုနောက်ဆုံးဒီနေ့နောက်ဆုံးစီစဉ်နေကိုအခုချိန်မှာအဆုံးသတ်တော့မှာဖြစ်ပါတယ်ဒီနေ့ထုတ်လို့ရမှုကတော့နန်းအောင်ဖြစ်ပါတယ်2024ခုနှစ်ဇူလိုင်လ21ရက် VOA ရုပ်သံရဲ့အစီအစဉ်ကို Washington DC ကနေတိုက်ရိုက်ထုတ်နေပေးနေတာပါအခုလို VOA ကိုနားဆင်ကြတဲ့အတွက်ကြောင့်သောတာရှင်များအားလုံးကိုကျေးဇူးပါ